to the Voice of America in Burmese.
Mingla nan ki mak na to ra shi mya shwe lan cham mi ja ba si. View American tan Myanmar bai si sin ye 2018 khu ne October 8 ye tanin la ni min phe si sin ni go min 6 na yi ya ni 9 na yi thi. Diameter 24 40 50 tu ka ni dai yai thau lwin pe ni ba bi. View ye Facebook sa min na View Burmese news ma le a chain ne de bi ni na sin ne ja ba le khya. Kino sa mu wi ba khya khu min kin si sin ni go taw yu tin set pe ma ba.
မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီပင်နေကင်းသတင်းတွေကိုကိုကြော်ကြော်သိနေတူညင်ညာပြမှာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်တဲ့အမြန်ဆုံးကျင်းပနိုင်အောင်စီစဉ်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကပြောကြားလိုက်ပါတယ်စိန့်မာတင်ကျွန်းကိုမြန်မာပိုင်ဖြစ်မြေပုံမှာဖော်ပြထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တဲ့အတွက်ပြန်ပြီးတော့ပြန်ပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆမိုးရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီနောက်ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးမှာဆိုရင်နိုင်ငံတကာကကြီးမြင့်တဲ့ဂုဏ်ပြုဆုတွေပေါ်ထားရှိတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားနဲ့ပတ်သက်ပြီး
ဒေါ်အောင်ဆန်းစုကြည်ပေါ်မှာပေးထားတဲ့ဆုတွေကတကယ်တမ်းကျတော့ကျွန်တော်တို့ကလူပုဂ္ဂိုလ်အဖြစ်တော့ဒေါ်အောင်ဆန်းစုကြည်ပေါ်ဒါပေမဲ့အနှစ်သာရအဖြစ်ကျွန်တော်တို့
ရှီလီလုံးရေးတော်ပုံမှာပါဝင်လှုပ်ရှားခဲ့သူတူဦးရဲ့အမည်ဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရပါမယ်အဲ့ဒါအပြင်မြမရေးရဆွနေကအစီအစဉ်နဲ့မြမပြည်ကပေးစာကဏ္ဍကူစီဒီအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလောထူးခြားစံပြသတင်းများစွာတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်တဲ့မြန်အမြန်ဆုံးကျင်းပနိုင်အောင်စီစဉ်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့သဘောတူခဲ့ကြပါတယ်။ဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့ရက်ကိုရွေးချယ်ဖို့အတွက်ညှိနှိုင်းနေကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။စင်ကာပူထိပ်သီးအစည်းအဝေးပူးတွဲကြေညာချက်ထက်ကကြံနေတဲ့အဓိကကိစ္စရပ်တွေကိုတိတိကျကျဆွေးနွေးဖို့ရအတွက်သူတို့ရဲ့အလုပ်ဖွဲ့ဝင်တွေမကြခင်တွေ့ဆုံဖို့ဝန်ကြီးပွန်ပီယိုကရောမြောက်ကိုရီးယားခေါင်းဆောင်ကင်ကပါသဘောတူခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ဟဲဒန်နီဝါကတနင်္လာနေ့မှာပြောပါတယ်။ဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့စင်ကာပူမှာရရှိတိစောက်နိုင်ခဲ့တဲ့ယုံကြည်မှုဆက်ပြီးတိုးမြှောင်လုပ်ဖို့ဆန္ဒရှိတယ်လို့ပြောပါတယ်။ဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့သရုပ်ထအချိန်သွားတွေ့ဆုံပြီးတဲ့နောက်တနင်္လာနေ့တောင်ကိုရီးယားနိုင်ငံဆိုးရောက်ပြီးမကြခင်ခုလိုကြေညာတာပါ။
အမေရိကန်တရားဝင်ချုပ်တရားသူကြီးတူအဖြစ် Brett Kavanaugh စံသစ္စာကျင်းဆိုပြီးသွားပြီဖြစ်ပေမဲ့သူ့ကိုခန့်ထားရေးအခြေတင်ဖြစ်ထားတဲ့ကိစ္စတွေကတော့အခုချိန်ထိပြည့်ပြတ်မသွားသေးပဲဆက်ပြီးတော့ပြောဆိုနေကြတော့မှာတရားသူကြီး Kavanaugh ကိုခန့်အပ်ရေးအတည်ပြုမပြုထက်လွတ်တော်ကမဲခွဲဆိုးဖြစ်တာမှာအဓိကကျသူတူဖြစ်တဲ့အထက်လွတ်တော်မှ Susan Collins က Kavanaugh ဟာပေါမော့ခ် Christine Blasey Ford ကဆွဆွဲထားတဲ့အတိုင်းလိမ်ပိုင်းမတော်မတရားပြုကျင့်ခဲ့တယ်လို့မယုံကြည်တဲ့အကြောင်းတနင်္လာနေ့က CNN သတင်းဌာနကပြောပါတယ်လွန်ခဲ့တဲ့နှစ်30ကျော် Mr. Kavanaugh နဲ့ Mrs. Ford တို့နှစ်ဦးစလုံးထက်တန်းចောင်းသားចောင်းသူဘဝကအိမ်တိမ်မှာလုပ်တဲ့ပါတီဝဲတစ်ခုအတွင်း Mr. Kavanaugh ကသူ့ကိုလိမ်မိုင်းမတော်မတရားလုပ်ဖို့ကြိုးစားခဲ့တယ်လို့ Mrs. Ford ကဆွဆွဲခဲ့တာဖြစ်ပါတယ်။အသက်53နှစ်အရွယ်တရားသူကြီး Kavanaugh ကိုတရားရုံးချုပ်တရားသူကြီးဖြစ်အတည်ပြုခန့်အရေးကိစ္စဟာအမေရိကန်သမိုင်းမှာအခြေတင်အဖြစ်ဆုံးကိစ္စရပ်တစ်ခုဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ Saudi Arabia သတင်းတောက် Jamal Khashoggi ဟာသူ့လက်ထက်ဖို့လိုအပ်တဲ့ဆေးရစတန်းတွေယူဖို့ Turkey နိုင်ငံ Istanbul က Saudi Arabia ကောင်စီရုံးကိုတွားရောက်ခဲ့မှာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံရတယ်လို့ Turkey အရာရှိတွေကကောက်ချက်ချပါတယ်။ Saudi အရာရှိတွေကတော့ဒီသတင်းတောက်ကိုရက်တော်ကြာမတွေ့ခဲ့တယ်လို့ဒီဆွဆွဲချက်တွေကအခြေမြင့်မရှိဘူးလို့ပြောပါတယ်။အင်ကာနီကောင်စီရုံးရှေ့စောင့်နေတဲ့သူ့ရဲ့ရီးစားဖြစ်သူ Hatice Kanchis ကတော့ဒီအဆောက်အဦကနေသူ့ရီးစားပြန်မထွက်လာတော့ဘူးလို့ပြောပါတယ်။ဒီကိစ္စကိုဆက်ဆောင်ရမှာဖြစ်ပြီးတင်ဝင်စုံစမ်းလို့ရတဲ့အချက်တွေကိုကဘာကိုတင်ပြမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကပြောပါတယ်။ဒါပြင်ကောင်စီရုံးအဝင်ထွက်ကိုထောက်လှမ်းရေးဗီဒီယိုတွေမှာရဲကစစ်ဆင်းနေတယ်လို့ Istanbul လေဆိပ်မှာပါစစ်ဆင်းနေကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့အင်ကာနီက Istanbul လေဆိပ်ကို Saudi နိုင်ငံသား15ယောက်လင်းခီးစင်နှစ်ခုနဲ့လာပြီးသူတို့တွေဟာ Khashoggi နဲ့အတူကောင်စီရုံးမှာရှိနေတယ်လို့ရဲတွေကပြောပါတယ်။
တောင်အာဖရိကခရီးရန်ကမ်းရုပ်ဆရာတော်ဟောင်းဒက်စမွန်တူတူဟာသူ့ရဲ့88နှစ်ပြည့်မွေးနေ့ကိုစေယုံမှာပဲကြော်ဖြတ်လိုက်ရပါတယ်။သူဟာစက်တင်ဘာလ28ရက်နေ့ကတည်းကစေယုံတက်ကူတောင်မှုခံယူနေရတာပါ။ဖုန်းတော်ကြီးတူတူဟာစီးကျိတ်ကင်ဆာရောဂါခံစားနေရတာနှစ်တော်ကြာနေပြီဖြစ်ပြီးပြီးခဲ့တဲ့နှစ်အနည်းငယ်တွင်အကြိမ်ကြိမ်စေယုံတက်ကူတောင်မှုခံယူထားရသူပါ။ဖုန်းတော်ကြီးတူတူဟာတောင်အာဖရိကခေါင်းဆောင်ဟောင်းနယ်ဆန်မန်ဒဲလာနဲ့အတူအသားရောင်ခွဲခြားမှုတပ်ဖြည့်ရေးလှုပ်ရှားမှုမှာထိပ်တန်းကဦးဆောင်ပါဝင်ခဲ့သူတူဖြစ်ပါတယ်။အဲဒီလှုပ်ရှားမှုမှာသူပါဝင်ခဲ့တာတောင်အာဖရိကမှာလူမျိုးကွဲတွေကြားပြန်လည်တင်မြေရေးအားဖေးလှုပ်ဆောင်တာတွေကြောင့်1984ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းမြန်မာနိုင်ငံခြားပြည်နယ်ကမွတ်စလင်လူနည်းစုတွေလူခွင့်ရေးချိုးဖောက်ခံရတယ်ဆိုတာနဲ့ပတ်သက်ပြီး ဒေါက်ဆန်းစုကြည်ကဘာမှမပြောဘဲတိတ်ဆိတ်နေတဲ့ပေါ်ဘုန်းတော်ကြီးတူတူကအပြင်းထန်ဝေဖန်ပြောဆိုဦးပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ကင်းတဲ့နေ့ကိုဆက်လက်ကြေညာနေပါတယ်။ Saint Martin ကျွန်းကိုမြန်မာဆွေဝက်ဘ်ဆိုက်ပေါ်ကမြေပုံပေါ်မှာမြန်မာပိုင်းဖြစ်တင်ပြထားတာကို Bangladesh ဘက်ကကန့်ကွက်ခဲ့တဲ့နောက်ပိုင်းပြန်ဖယ်ပေးခဲ့တယ်လို့ Bangladesh ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မြန်မာဆွေက Bangladesh မြေပုံကိုမှားယွင်းစွာဖော်ပြတာနဲ့ပတ်သက်ပြီးစနေနေ့က Bangladesh အဆိုအရကမြန်မာတမန်ကြီးဥလွန်ကိုဆင့်ခေါ်ပြီးကန့်ကွက်ခဲ့တာပါ။မြန်မာဆွေလူရည်ဌာနရဲ့ dop.gov.mm နဲ့နောက်ဝက်ဘ်ဆိုက်တစ်ခုဖြစ်တဲ့မြန်မာသတင်းအချက်အလက်စီမံခန့်ခွဲယူနစ်တို့မှာအချက်အလက်တွေကို update လုပ်ထည့်သွင်းရမှာ Saint Martin ကျွန်းကိုမြန်မာပိုင်းဒေတာတစ်ခုဖြစ်ပြတ်တက်ထားတဲ့အကြောင်းနဲ့တွေ့ကြရတာပါ။ဒါကြောင့်စိတ်မာတင်ကျွန်းကိုကွန်ပျူတာမှာနှိပ်ပြီးအသေးစိတ်အချက်လက်ရှာမယ်ဆိုရင်လူရည်ကအစမြန်မာနဲ့တူသွားတာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်မျိုးပုံမှာတော့ဘာမှမပြဘဲဖြစ်သွားတာပါ။ဒီကိစ္စကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ခဲ့တဲ့နောက်မြန်မာဘက်ကပြန်ပြင်ပေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အမတ်တူကပြောပါတယ်။စိတ်မာတင်ကျွန်းဟာတစ်ချိန်ကဗြိတိသျှပိုင်းအိန္ဒိယအစိတ်ပိုင်းတစ်ခုဖြစ်ပြီးအိန္ဒိယနဲ့ပါကစ္စတန်တို့ခွဲထွက်ခဲ့တဲ့နောက်အခုဘင်္ဂလားဒေ့ရှ်ဖြစ်လာတဲ့အရှေ့ပါကစ္စတန်ရဲ့ပိုင်းနက်တစ်ခုဖြစ်ပါတယ်။
အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုအကြီးအကဲမန်းဟော်ဝေကိုမလျော်မကန်လှုပ်ဆောင်နေဆိုတဲ့တန်တရားနဲ့စုံမဆစ်ဆင်းနေတဲ့အကြောင်းတရုတ်နိုင်ငံကတနင်္လာနေ့မှာပြောပါတယ်။တရုတ်လူထုလုံခြုံရေးဆိုင်ရာဒုတိယဝန်ကြီးလက်ဖြစ်တဲ့မန်းဟော်ဝေပျောက်ဆုံးနေတယ်လို့ပြည်ထောင်နိုင်ငံမှာသတင်းပို့ထားပြီးတဲ့နောက်တရုတ်ကအခုလိုပြောလာတာပါ။တရုတ်နိုင်ငံအကျင့်ပြတ်ခြားစားမှုတပ်ဖြတ်ရေးအဖွဲ့ရဲ့ပြောဆိုချက်ဟာမန်းပျောက်ဆုံးနေတဲ့အကြောင်းပြီးခဲ့တဲ့တောက်ကြာနေ့ကပြည်ထောင်နိုင်ငံမှာသတင်းပို့ထားပြီးတဲ့နောက်ပိုင်းတရုတ်ဘက်ကပထမဆုံးတရားဝင်ပြောဆိုချက်ဖြစ်ပါတယ်။အင်တာပိုအဖွဲ့အခြေစိုက်ရာပြည်ထောင်နိုင်ငံကနေတရုတ်နိုင်ငံကိုခီးထွက်သွားပြီးတဲ့နောက်မန်းပျောက်ဆုံးနေတယ်လို့သူရဲ့ဇနီးဖြစ်သူကပြင်သစ်ရဲတပ်ဖွဲ့ကိုသတင်းပို့ခဲ့တာပါ။တရုတ်နိုင်ငံလက်ပိလက်ယူတိုက်ဖြတ်ရေးအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာတင်ထားတဲ့ထုတ်ပြန်ချက်အတူတည်းမှာလူထုလုံခြုံရေးဆိုင်ရာဒုတိယဝန်ကြီးမန်းဟော်ဝေကိုဥပဒေချိုးဖောက်တယ်ဆိုတဲ့တန်တရားနဲ့အမျိုးသားကြီးကြပ်ရေးကော်မရှင်ကလက်ရှိမှာစုံစမ်းစစ်ဆေးနေပါတယ်လို့ဖော်ပြထားပါတယ်။
နယူးယောက်ပြည်နယ်နယူးယောက်မြို့နယ်မိုင်190အကွာမှာရှိတဲ့စကိုဟယ်ရီမြို့ကခီးသွားရီအလားများတဲ့နေရာမှာစနေနေ့ညဘက်ကရင်တိုက်မှုတစ်ခုဖြစ်ပွားခဲ့ပြီးလူပေါင်း20ပွဲချင်းပြီးတေဆုံးခဲ့ရပါတယ်။အဲ့ဒီမြို့က Apple Barrel County Store ဆိုင်နာမှာလူ18ယောက်ပါတဲ့ကားကြီးတစ်စင်းကတနအီမိုင်60နှုန်းလောက်နဲ့မောင်းနှင်လာပြီးတိုက်မိတဲ့အတွက်ရင်းနှစ်စီးပျက်စီးသွားခဲ့ရတယ်လို့ကားပေါ်ပါသူအလုံးနဲ့ဆိုင်နားမှာရပ်နေသူနှစ်ဦးပါတေဆုံးခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ကားဟာအဝေးပြေးလမ်းမကြီးအမှတ်30အတိုင်းဂုံးစင်းကိုမောင်းလာပြီးအဲ့ဒီစတိုးဆိုင်နားအရောက်မှာတိုက်မိတာဖြစ်ပါတယ်။အခင်းဖြစ်ပွားမှုနဲ့ပတ်သက်ပြီး National Transportation Safety Board အမျိုးသားခီးသွွာလာမှုအနေကင်းရေးဘုတ်ဖွဲ့ကလည်းစုံစမ်းစစ်ဆေးနေပါတယ်။
အင်္ဂလန်ပရီးမီးယားလိဘောလုံးပြိုင်ပွဲပွဲစဉ်၈ခုအသင်းအားလုံးကစားပြီးသွားချိန်မှာတော့မန်စီးတီး၊ချယ်ဆီးနဲ့လီဗာပူးသုံးသင်းဟာရှုံးပွဲမရှိသေးဘဲအမှတ်20စီနဲ့ဇယားထိပ်မှာရပ်တည်နေပါတယ်။မန်စီးတီးအသင်းက6ကွာခြားချက်အသာနဲ့ထိဆုံးမှာရောက်နေပြီးဒုတိယနေရာမှာတော့ချယ်ဆီး၊တတိယနေရာမှာလီဗာပူးအသီးသီးရှိနေကြတာပါ။တနင်္ဂနွေနေ့ကကစားတဲ့ပွဲတွေမှာချယ်ဆီးကဆောသမ်တန်ကိုဝေးခွင်းမှာ3ဂိုးပြန့်နဲ့နိုင်ရပြီးလီဗာပူးနဲ့မန်စီးတီးတို့လီဗာပူးကွင်းမှာကစားတဲ့ပွဲမှာတော့ဂိုးမရှိသေးကြပါတယ်။ပွဲချိန်84မိနစ်မှာမန်စီးတီးရတဲ့ပင်တော်လီကိုမာရက်စ်ကန်သွင်းတာမှာဂိုးတန်းပေါ်ကနေကျော်သွားတာကြောင့်လဲ၅ပွဲဆက်တိုက်မန်စီးတီးအနိုင်ရမယ့်အခွင့်အရေးနဲ့လွဲသွားရတယ်လို့15နှစ်အတွင်းလီဗာပူးကိုအနိုင်ရမယ့်အခွင့်အလမ်းနဲ့လဲဆုံးရှုံးသွားပါတယ်။အာဆနယ်အသင်းကအဝေးကွင်းမှာဖူလမ်အသင်းကို၅ဂိုးကိုနဲ့အနိုင်ရတာကြောင့်18မှတ်နဲ့လက်ရှိအမှတ်ပေးစရာအဆင့်၄မှာရောက်နေပါတယ်။အာဆနယ်နဲ့ပွဲရလတ်တူအမှတ်တူစပါအသင်းက6ကွာခြားချက်မှာတကူနေတာကြောင့်အဆင့်၅နေရာမှာရှိနေပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတော့ခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့မြန်မာပြည်ဆိုင်ရာသတင်းလွှာတပုတ်ကိုရင်ဆုံးနားဆင်ကြပါမယ်။နိုင်ငံတော်အတမင်ကပုတ်ကိုဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာကပေးထားတဲ့ဆုအများစုဟာသူမတယောက်တည်းအတွက်ရည်ရွယ်ပြီးတော့ပေးရတဲ့ဆုရတဲ့စီအာနာရှင်အုတ်ချုပ်ရေးလက်အောက်ကနေလွတ်မြောက်ရေးမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးပြန်လည်ရရှိရေးတို့အတွက်ဦးဆောင်ကြိုးပမ်းခဲ့သူဖြစ်ချီးမြှင့်ခဲ့တာဖြစ်ပြီးမိဖြစ်ဆွေဖြစ်သဘောနဲ့ပေးခဲ့တာမဟုတ်ဘူးလို့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်ဒေါအောင်ဆန်းစုကြည်ကသူမကိုပေးထားတဲ့ဆုတွေကိုပြန်ရုပ်သိမ်းခြင်းမရုပ်သိမ်းခြင်းဟာအရေးမကြီးတဲ့သဘော ဂျပန်အခြေစိုက် NHC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားခဲ့တဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုလာကြတာလည်းဖြစ်ပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဆီယာနာရှင်အောက်မြန်မာနိုင်ငံပြပြဝတ်နေတဲ့အချိန်မှာမကြောက်မရွံ့ပဲဒီမိုကရေစီအရေးကိုဒီဇိုင်းမမကြိုးစားလှုပ်ဆောင်မှုတွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နိုဘယ်ညင်းညာရေးဆုနဲ့အမေရိကန်နိုင်ငံကအယတ္တတူးကိုချီးမြှင့်တဲ့အမြင့်ဆုံးဆုတစ်ခုဖြစ်တဲ့ Congressional Gold Medal ဆုအပါအဝင်နိုင်ငံတကာကအထင်ကြီးရလူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးဆိုင်ရာဆုတွေကမ္ဘာနိုင်ငံကြီးတွေကချီးမြှင့်တဲ့ဂုဏ်ထူးဆောင်နိုင်ငံသားဆုနဲ့တခြားဂုဏ်ထူးဆောင်ဆုတွေအများအပြားကိုလက်ခံရရှိခဲ့ပါတယ်ဒါပေမဲ့မနေ့ဩဂုတ်လကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းစဉ်အကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့ရာကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီတဲ့ရဟွင်းကြတွေထွက်ပြေးတိမ့်ဆောင်ခဲ့ရတဲ့အပြင်အဲ့ဒီလိုထွက်ပြေးအောင်လုံခြုံရေးတပ်ဖွဲ့တွေဘက်ကတမင်ရွယ်ချက်ရှိရှိနဲ့လုပ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့နိုင်ငံတကာရဲ့ဆွဆွဲချက်တွေထွက်ပေါ်လာပေမဲ့အစိုးရအကြီးအကဲတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အဲ့ဒါကိုပြေလည်အောင်အချိန်မီကင်တွယ်ဖြေရှင်းနိုင်ခြင်းမရှိတာကြောင့်သူမကိုပေးထားတဲ့ဂုဏ်သူးဆောင်ဆုတချို့ကိုနိုင်ငံတကာကအခုနှစ်အတွင်းမှာပြန်လည်ရုပ်သိမ်းမှုတွေဖြစ်ပေါ်လာနေတာပါ။ဒီကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံအခြေစိုက် NHK သတင်းဌာနနဲ့အောက်တိုဘာလ6ရက်နေ့မှာပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒေါက်ဆန်းစုကြည်ကစုတွေဂုဏ်ပြုတာတွေကိုအလေးမထားကြောင်းနိုဘယ်ညင်းညမ်းရေးဆုကိုပြန်လည်ရုပ်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့အပေါ်အရေးတကြီးစဉ်းစားရမယ့်ကိစ္စမဟုတ်တဲ့သဘောပြန်လည်တုံ့ပြန်ခဲ့တာပါ။မြန်မာနိုင်ငံအတွင်းကရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးလက်ရှိနော်ဝေနိုင်ငံမှာအခြေစိုက်နေထိုင်နေတဲ့ကိုမြင့်အေးကတော့အဲ့ဒီစုတွေဟာဒေါအောင်ဆန်းစုကြည်တယောက်တည်းအတွက်မဟုတ်ပဲဒီမိုကရေစီအရေးတော်ပုံကြီးတစ်ခုလုံးအတွက်ချီးမြှင့်ခဲ့ခြင်းဖြစ်တယ်လို့ပြောပါတယ
်ကျွန်တော်အမြင်ရတော့ဗောဗျာဒေါအောင်ဆန်းစုကြည်ပေါ်မှာပေးထားတဲ့စုတွေကတကယ်တမ်းကျတော့ကျွန်တော်တို့ကလူပုဂ္ဂိုလ်အဖြစ်တော့ဒေါအောင်ဆန်းစုကြည်ပေါ့ဒါပေမဲ့အနှစ်သာရအဖြစ်ကျွန်တော်တို့နားလည်ခဲ့တာကတော့ဒီစစ်အာဏာရှင်စနစ်ချုပ်ငြင်းရေးနဲ့ဒီမိုကရေစီထွန်းအားရေးအတွက်တစ်ဖက်တစ်လမ်းကနေပတ်မိုးခဲ့ကြတာပါနော်ဒီလိုပတ်မိုးတဲ့နေရာမှာဟာဒီလိုမျိုးစစ်အာဏာရှင်ချုပ်ငြင်းတဲ့ဒီမိုကရေစီရေးအတွက်ဥဆောင်လှုပ်ရှားနေတဲ့ညီညာစွာလှုပ်ရှားနေတဲ့ညီညာရေးအတွက်လှုပ်ရှားနေတဲ့လူတွေရဲ့ဂုဏ်သိက္ခာထိုက်တန်မှရတာပေါ့မထိုက်တန်တဲ့လူကတော့ဘယ်သူမှဒီစုကိုရခဲ့တာမဟုတ်ဘူးပေါ့အဲ့တော့အဲ့လိုမျိုးထိုက်တန်တယ်မထိုက်တန်ဘူးဆိုတဲ့ကိစ္စကြီးကြောက်လေဒေါက်ဆန်းစုကြည်အဲ့ဒီကာလတွေမှာသူကအနေအမှအခြေချုပ်ကျနေတယ်ကျနေရဲ့အခါကျတော့သူဟာဒီလိုမျိုးသူ့ဘာမှုအတွက်အခြေချုပ်ကျနေတာဖြစ်တယ်သူဟာဒီစုတွေနဲ့ထိုက်တန်တယ်ဆိုတာကိုကျွန်တော်တို့ပြပမှာရောက်နေတဲ့သူတွေဒီမိုကရေစီနော်လှုပ်ရှားနေတဲ့လူတွေအပါအဝင်ဟလာနိုင်ငံတကာကဒီမိုကရေစီကိုပံ့ပိုးကူညီရဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကနေပြောဒီစုကိုရားတင်ပါလေဆိုပြီးကြိုးပမ်းလှုပ်ရှားပြီးခဲ့ကြရတဲ့အခမ်းအနားတွေရှိပါတယ်ဒီမိုကရေစီကြီးထဲမှာဟလာဒီခရဲဝင်ပတ်သက်ခဲ့တဲ့လူတယောက်အနေနဲ့ပြောရမယ်ဆိုတော့ဒီကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုတွေကတော့အများကြီးပဲကျွန်တော်တို့မျက်နှာမရှိရလို့ကျွန်တော်အမြင်နဲ့ဘာကြောင့်လဲဆိုတော့ဒီစုတွေနဲ့ကျွန်တော်တို့ကကွန်အားယူပြီးတော့ဟလာစစ်အာဏာရှင်ရဲ့ဟိုဆိုးရုပ်တဲ့ဟာတွေကျွန်တော်တို့ကဖော်ထုတ်ခဲ့ရတာဖြစ်တယ်ဒီကြိုးပမ်းမှုတွေကအလဟတ်တ်ဟိုမဖြစ်စီခြင်းဘူးပေါ့ကျွန်တော်မြင်တာအဲ့တော့ဒီကျွန်တော်ကြိုးပမ်းခဲ့ရတဲ့ဟာတွေစိတ်မကောင်းဖြစ်ရတယ်ပေါ့
အခုလိုနိုင်ငံတကာကစုတွေကိုပြန်လည်ရုပ်သိမ်းလောက်တဲ့အထိဖြစ်လာတာဟာမြန်မာနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာကနားလည်သဘောမပေါက်ကြလို့ဆိုတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုမှုကိုသဘောတူကြောင်း1990ပြည့်နှစ်ရွေးကောက်ပွဲမှာ NLD ပါတီကိုစားပြုရွေးကောက်တင်မြှောက်ခံခဲ့ရပြီးပြပမှာဒီမိုကရေစီအရေးကိုဆက်လက်ကြိုးပမ်းခဲ့သူဒေါက်တာတင့်ဆွေကပြောပါတယ
်။ဒေါ်အောင်ဆန်းစုကြည်ဒီကနေ့အနေထားနဲ့စုတွေပေါ်မှာမြင်တဲ့အမြင်ကတော့သူဟာဒီစုတွေအတွက်ဂရုစိုက်ဖို့ဟိုအခွင့်အလမ်းနဲ့အချိန်နဲ့အချိန်ခါသူနဲ့ဟိုတိတ်မတင့်လို့သူဟိုဒီလိုဟိုခပ်ပေါ်ပေါ်ပြောသလားလို့တော့ကျွန်တော်ကထင်တယ်ခင်ဗျ။သူပြောတဲ့အချိန်မှာဒီဟိုခင်မင်မှုဆိုတဲ့ဖိစားပေါ့နော်မိတ်ဆွေဖြစ်မှုဆိုတာလေနောက်နားလည်မှုဆိုပါလေပေါ့။နောက်အခုဖြစ်တဲ့ကိစ္စကလည်းမြန်မာနိုင်ငံမှာဖြစ်တဲ့ရေခဲပေါ်မှာနိုင်ငံတကာကနားလည်မှုမပြည့်စုံဘူးဆိုတာကိုဒေါက်တာဆန်းစုကြည်ကိုနိုင်ငံကထုတ်ပြောသလိုကျွန်တော်တို့ပြည်သူအများစုကလည်းဒီကံမဲ့သိကြပါတယ်ဒီချက်ကတော့မှန်တယ်ခင်ဗျ။အဲ့တော့ဒီစုတွေအတွဲဒေါ်စုကတိတ်ပြီးတော့အလေးမထားအားဘူးလို့ပြောလိုက်တဲ့တွေ့ဟိုကျွန်တော်တို့ပြပမှာပေါ့နော်ဒေါက်တာဆန်းစုကြည်စုရရဲ့တွေ့ကျိုးသားလုံးမကြတဲ့လူတွေအနေနဲ့ကတော့ဟိုတမျိုးပေါ့နော်ခံစားချက်တမျိုးတော့ရှိပါတယ
်ကနေဒါနိုင်ငံကဒေါက်ဆန်းစုကြည်ကိုချီးမြှင့်တဲ့ဂုဏ်သူဆောင်နိုင်ငံသားဆုကိုအောက်တိုဘာလ3ရက်နေ့မှာတရားဝင်ပြန်လည်ရုပ်သိမ်းခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ဒီဝေးမြန်မာ ပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်ကတင်းနာနေမြန်ခင်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့မြမအေးတွဲဆုံဆွေးနွေးကမှာဖြစ်ပါတယ်နိုင်ငံဖွံ့ဖြိုးရေးအတွက်အရေးကြီးလိုအပ်ချက်ဖြစ်တဲ့ပညာရေးကိုအဓိကဖြည့်ဆည်းပေးသွားမယ်လို့မြမလူမှုဘဝတိုးတက်မြန်မာရေးအသင်းကပြောပါတယ်ဒီဖွဲ့ဟာဆက်သွယ်ရေးခက်ခဲတဲ့မြို့ရွာတွေမှာစာတင်ကျောင်းတွေအခြေခံအဆောက်အအုံတွေဆောက်လုပ်ပြီးတော့လှူဒန်းနေကြလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြမလူမှုဘဝတိုးတက်မြန်မာရေးအသင်းရဲ့အတွင်းမှုဦးနေမျိုးစဉ်ကိုဝါရှင်တန် DC VOA ရုံးချုပ်မှာကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းတင်ဆက်ထားတာကိုနားဆင်နေပါပြီခင်ဗျာ
အမှားဆုံးကလေကျွန်တော်တို့ဖြစ်နေတာဒီအခုကိုနေမျိုးစဉ်လို့နေတယ်ပရာဟိတအဖွဲ့ပေါ့မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းပေါ့နော
်ဟုတ်ကဲ့
ဆိုတော့အသင်းကိုဘယ်လိုပုံစံနဲ့စပြီးတော့ဖွဲ့ဖြစ်သွားတာလဲဆိုတော့လေးပြောပါအောင
်ကျွန်တော်ပထမအချိန်ထောင်ဝမ်းလွတ်တဲ့2017မှာပေါ့ကျွန်တော်ဒီပြည်သူ့ကျိုးပြတာဝန်ထမ်းဆောင်မယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်း2005ခုနှစ်ကတည်းကရည်မှန်းထားတယ်ကျွန်တော်ရည်မှန်းချက်ရှိတယ်ရင်းထဲမှာပေါ့ညီညွတ်ရေးတိုးတက်ရေးညီညာရေးဒီသုံးခုဥတည်ပြီးတော့အမြဲတမ်းလုပ်ကြမယ်ပေါ့အဲထက်မှာအခေအားကြတဲ့တိုးတက်ရေးလို့ဖို့ကြတော့ကျွန်တော်တို့ကအဲမြန်မာလူမှုဘဝတွေလူနေမှုဘဝတွေမြန်မာလာမှမြန်မာလောင်လို့ဖို့ဆိုတာမှညင်ညွတ်အောင်အရင်လုပ်မှညင်ညွတ်မယ်အဲတိုးတက်မယ်ဆိုရင်ကျွန်တော်ငင်းငင်းရအလိုလိုရလာမယ်ပေါ့လေအဲ့ဒီရွေးချယ်တဲ့ကျွန်တော်ပထမချင်းထောင်းအောင်လွတ်တဲ့2017မှာဒီမြန်မာလူမှုဘဝတိုးတက်မြန်မာရေးကွန်ရက်ဆိုပြီးတော့စပြီးတော့ကျွန်တော်စုဖွဲ့လှူရှားပါတယ
်ဆိုတော့စပြီးတော့ဟိုဒီအဖွဲ့ကိုဖွဲ့ဖို့စိတ်ကူးတဲ့အခါမှာကြတော့ဘာတွေကိုငါဦးစားပေးလို့ရင်တော့အဆင်ပြေမှာတော့မြန်မာပြည်ကတော့လိုအပ်နေတာတော့ဘက်ဆောင်ကလိုအပ်နေတာပေါ့နော်ဖက်ဖက်ကချွတ်ချုံကြနေတာဆိုတော့အဲ့ကိုနေမျိုးစဉ်စိတ်ထဲမှာရောဦးစားပေးလို့ရမယ်ကန္တာဆိုတာရှိသလား
အဲဦးစားပေးကတော့ပညာရေးဖြစ်ပါတယ်ဒုတိယကတော့ကျွန်တော်တက်ဆန်းသမားလက်လန်းမိသမားကျမ်းမာရေးအထောက်အကူပေါ့ပညာရေးကတော့လက်လန်းလူတိုင်းလက်လန်းမိတယ်စာအုပ်လေးပဲလှူလှူဘောပင်လေးပဲပေးပေးကွန်ပျူတာပဲသွားတင်ကြောင်းမဲဆော့ဆော့ပညာရေးကကျွန်တော်တိုင်းပြည်အနာဂတ်ဖြစ်တယ်ပညာရေးကောင်းမှလည်းပညာရေးကြောင့်ဆက်လိုက်ပြီးတော့ထိမ့်သိမ်းသွားနိုင်မယ်ကျမ်းမာရေးအပါဝင်လူနမှုဘဝတွေရောနိုင်ငံရေးတွေရောစီးပွားရေးတွေအားလုံးဆက်ပြီးတော့ကောင်းသွားနိုင်ပါလေ။အဲဒါကြောင့်ကျွန်တော်မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းရဲ့အဓိကပြည်သူ့အကျိုးပြုလုပ်ငန်းတွေမှာပညာရေးကိုစောင့်ချပြီးတော့ကျွန်တော်လိုက်ကူညီပေးနေတာဖြစ်ပါတယ်။ဥပဒေကြောင်း16ကြောင်းအထိကျွန်တော်တို့ညီကိုတွေလိုက်ပြီးတော့ကြီးလက်တွေမှာလိုက်ဆောက်ပြီးပါတယ
်။ကိုနေမျိုးစဉ်တို့လုပ်နေလုပ်ငန်းကြီးကျယ်တယ်လေ။လုပ်ငန်းတွေလည်းများတယ်။
ဟုတ်ကဲ့ပါ
။ဆိုတော့ resource ပေါ့နော်ဒီအရင်းအမြစ်ကရောဘလို့လို့သူကလူတွေကလူတာတော့ဟုတ်တာပေါ့။လူဝင်မဲ့လည်းအလူတွေကြီးပဲကိုလက်ခံထားရင်လည်းပြန်ဖြန့်ဘူးဘူးကလိုသေးတာပေါ့လူဝင်အားကလည်းလိုတယ်ငွေအားလည်းလိုအဲ့ဒီဟာကြတော့ရောဘယ်လိုလုပ်ကြလဲ
အပင်တိုင်းကျွန်တော်တို့မှာလူပေးနေလားစင်အလူရှင်နေရှိတယ်ခင်ဗျအဲ့ဒါတွေကတော့ဒီ overseas ကိုအကြောင်းမျိုးနဲ့ရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားတွေပါအများသောအားဖြင့်လူကြစင်ကာပူ1ဒေါ်လာနေစဉ်စုတဲ့အဖွဲ့တွေရှိပါတယ်သူတို့ကတစ်နေ့1ဒေါ်လာစုတဲ့အဖွဲ့ဝင်တွေရှိတယ်ဂျပန်ဆိုရန်တရာနေစဉ်စင်စုကြတဲ့အဖွဲ့တွေရှိပါတယ်လူတို့80 90လောက်အဖွဲ့ဝင်ဖြစ်လာပြီပေါ့ထိုင်းမှာဆိုရင် 1 ဘတ်နေစဉ်စုကြတယ်အခုတော့သူတို့မှာအယောက်4500 5000လောက်ရှိပါပြီပေါ့အမှန်ပါလေပေါ့မလေးရှားဆိုလဲ1 ringgit နေစဉ်စုကြတယ်အဲ့လိုစုကြပြီးတော့ကျွန်တော်အသင်းကိုယုံကြည်စွာနဲ့လာစဉ်သူတို့ပေးပို့လဲဟာတွေနဲ့ကျွန်တော်ကစုလိုက်တယ်အပွဲ5ပွဲပို့လိုက်ရင်တစ်ပွဲကို30အစိတ်30ဘာပြော3-4ပွဲစုလိုက်တဲ့ခါမှာ2000လောက်ဆိုရင်ကြောင်တစ်ကြောင်ဖြစ်တယ်အဲ့လိုပုံစံလေးနဲ့တွားတယ်ခါတစ်ခါကျွန်တော်လဲတူဦးဒီအလူရှင်နေရှိတာပေါ့နော်မိသားစုလိုက်တယ်လူလာရှိတယ်ယုံကြည်စွာနဲ့ကျွန်တော်ကိုနေမျိုးစဉ်လူဟာ3ဆိုပေးပို့လာတဲ့ကျွန်တော်အလူဖန်နေရှိတယ်အဲ့ဒီဟာတွေနဲ့ကျွန်တော်တို့ကဆောစောပြောတဲ့အဲမြေခိုင်ကိစ္စအပါဝင်ပေါ့လေရခိုင်မှာတာစခန်းတွေမှာကျွန်တော်ဖြစ်ခဲ့တယ်ဒီ CCTV တွေမရှိလို့ကျွန်တော်တို့မီဒီယာထိခိုက်နေတာကိုဖြစ်ခဲ့တယ်ချက်ချင်းကျွန်တော်တို့73စုံကျွန်တော်သွားပြေးတက်တယ်အဲကုညီကေစေးအလုပ်တွေလုပ်တယ်ဗက်မြရတဲ့အလုပ်တွေပေါ့
အရင်စစ်အစိုးရလက်ထက်ပြီးတော့ဦးသိန်းစင်အစိုးရအခု NLD ကျွန်တော်တို့ဒီမိုကရေစီအစိုးရလို့ခေါ်တယ် NLD အစိုးရလက်ထက်ရောက်လာပြီပေါ့ဆိုတော့စစ်အစိုးရလက်ထက်ကလေးကလည်းအမျိုးမျိုးအခက်အခဲတွေကြုံခဲ့ရတယ်ထောင်ချခဲ့ရဟုတ်တယ်မ
ဟုတ်ကဲ့
လောကကံရတာတွေကကျွန်တော်တို့ကတော့အပြင်မှာနေတဲ့လူတွေသတင်းမီဒီယာသမားတွေကတော့သူကနိုင်ရှင်ကြတာကိုစစ်စိုးရလက်ထက်နဲ့ဥသိမ်းစင်စိုးရလက်ထက်နိုင်ရှင်ဘလို့နေတယ်လောကကံလွတ်လပ်သလားဒါမှမဟုတ်ဥသိမ်းစင်စိုးရလက်ထက်နဲ့ NLD စိုးရလက်ထက်လောကကံရတာဘလို့ကွာတယ်လဲပိုကောင်းလာသလားဘလို့နေလဲဘယ်ကနာဆိုတော့မီဒီယာဘက်ကကြည့်လို့ရှင်မီဒီယာသမားတွေပိုဖန်ခံရတယ်ဒီစိုးရလက်ထက်မှာဆိုပြီးပြောကြဆိုကြတာရှိတာဒါပေမဲ့လူမှုရေးလုပ်နေတဲ့အသင်းတွေကြတော့ဘလို့ကွာဟာချက်တွေရှိသလဲတဘော
အရင်အစိုးရနဲ့အခုအနေဒီအစိုးရလက်ထက်မှာဆိုရင်နော
်ကျွန်တော်တို့ကတော့ပို့ပြီးတော့ထိရောက်ကျေပြန်ဆိုတာလောက်လာခွင့်ရတယ်လို့ကျွန်တော်တို့ယူဆတယ်အခုဆိုရင်ကျွန်တော်တို့ဒီကအမေရိကဖွဲ့စည်းထားတဲ့ Pledge to မြန်မာကျွန်တော်တို့နဲ့တရားဝင်ချိတ်ပြီးအမေရိကန်ဆိုရခွင့်ပြုတယ်ဆိုတော့အဲဟွာတွေပေါ့အရင်အစိုးရခက်တဲ့ဆိုရင်ကျွန်တော်တို့ဆက်သွယ်ခွင့်ရမှာမဟုတ်ဘူးအခုကျွန်တော်တို့ချိတ်ဆွဲခွင့်ရတယ်တရားဝင်ငွေပေးငွေယူလွှတ်ပို့ပြီးတော့လုပ်တာတွေဆောင်ရွက်ခွင့်ရတယ်ပြည်ထောင်စုအစိုးရကိုယ်တိုင်ကကျွန်တော်တို့လူမှုရေးအသင်းတွေရဲ့စီရင်ရှင်းတမ်းတွေအဲလာဒီနှစ်ချုပ်စီရင်ရှင်းတမ်းတွေတောင်းနေကျွန်တော်တို့ပေးပို့ရတယ်တရားဝင်လည်းကျွန်တော်တို့မှတ်ပုံတင်ချပေးတယ်လိုရရင်အစိုးရအစီအစဉ်နဲ့လူခေပြန်အစီအစဉ်နဲ့အစည်းအဝေးတွေကျွန်တော်ညှိနှိုင်းဆောင်ရွက်တာတွေရှိလာတယ်ဒါကတော့တိုးတက်လာတဲ့အတီးပွင့်ပေါ့ဒါပေမဲ့ဒီတိုးတက်လာတဲ့အတီးပွင့်လွတ်လပ်စွာဆောင်ရွက်ခွင့်ရလာတဲ့ပုံမှာကျွန်တော်တို့မြန်မာပြည်ရဲ့ဇာတိတနဲ့ဘယ်လိုပြောမလဲရိုးသားဖြောင်းမတ်မှုစံချိန်စံချုံတွေတချို့ကကြာလို့လို့ဘယ်လိုပြောမလဲလုတ်ကန်အဲရေချုံတဲ့ပုံစံမျိုးတွေတချို့တော့ရှိတာပေါ့နော်အဲ့ဒီအတွက်ကြတော့အဲ့ဒီအဖွဲ့တွေကိုတင်းကျပ်ဖို့တော့အဲဒီလွတ်လပ်ခွင့်ကိုလွဲမားစွာအသုံးချပြီးတော့ကိုကျိုးစည်းပွားရှာစားတဲ့အစုအဖွဲ့တွေကိုအခုဒီနေ့ညီတားမြစ်ဖို့လို့ဆောင်ရွက်လာတဲ့ကာလမှာတော့တချို့တချို့တော့မူမမှန်တဲ့တရားမတည်တဲ့အဖွဲ့အစည်းတွေကြတော့ကြက်တာပေါ့ကျွန်တော်တို့တော့ဖြောင်းဖြောင်းတည်တည်တရားဝင်သွားပြီးပြုံးဝင်လင်းလင်းရဲတင်းတင်းပဲကျွန်တော်တို့ဆောင်ရွက်တော့ကျွန်တော်တို့ကတော့အများကြီးအားသာချက်ရှိပါတယ်ပို့ပြီးတော့ကြီးမားကျယ်ပြန့်တဲ့ဒီကျွန်တော်တို့ပရိုက်တာလို့သာတချို့ကပြောကြတယ်ကျွန်တော်တို့အတင်းကပရိုက်တာမဟုတ်ဘူးလူမှုရေးကိုအခြေခံတဲ့နိုင်ငံပြုအတင်းနိုင်ငံကိုပြုစုမယ်ပြုပြင်မယ်လူမှုရေးကိုကျွန်တော်အခြေခံမှာနိုင်ငံပါတီတွေကလွတ်တော်တွေကနေနိုင်ငံပြီးကျွန်တော်တို့ကလူလူကြားတဲ့သွားလူလူလိုအပ်ချက်ကိုဖြည့်ဆည်းရင်းနဲ့လူလူဒီအတွက်ကောနော်လာမမျိုးဆက်တွေအတွက်ကောကျွန်တော်ပြုစုပြုပြင်တဲ့အလုပ်ကိုသွားတော့ကျွန်တော်တို့ဖြောင်းဖြောင်းရေရေတင်သွားတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ပို့ပြီးအားသာချက်တွေရပါတယ
်ဟိုအနေဒီအစိုးရလက်ထက်မှာတည်တာတာကတော့အခုလိုလူမှုရေးလုပ်တဲ့အသင်းတွေပရာဟိတအသင်းတွေတော်တော်လေးလွတ်လပ်လာလွတ်ခွင့်ရလာတာကတော့တည်တာတ
ည်တာတည်တ
ာဒါပေမဲ့ဟိုကိုနေမျိုးစဉ်လည်းခဏခဏတွေ့ရတာပဲနေတွေသွားတဲ့အခါမှာဒီအစိုးရရဲ့အုပ်ချုပ်မှုပေါင်ကျော်ပြီးတော့စစ်တပ်ကဝင်ပြီးတော့နေရာယူတဲ့နေရာတွေရောက်လို့ရှိရင်ထိတ်တိုက်တွေ့ရတာတွေပါလေရှိတယ်လေဆိုတော့တဘောတမတော်နဲ့ထိတ်တိုက်တွေ့ရတာမျိုးတဘောရဲတပ်ဖွဲ့နဲ့လူညွှန်ရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့ရတာမျိုးအဲ့ဒါမျိုးတွေကရှိသလား
ခုခေတ်မှာတော့တိတ်တော့မရှိသလောက်ပါပဲရခိုင်ကာလအထိဆိုတာဒီဒီဒေါ်ဆန်းစုကြည်တက်တဲ့တစ်နှစ်လောက်ထိကကျွန်တော်တို့သွားလျက်တော့နောက်ကရှယ်ရူပါသေးတယ်အခုနောက်ပိုင်းတော့တိတ်တော့မရှိတော့ပါဘူးရှိလည်းပဲကျွန်တော်တို့ကတော့ဝမ်းမြောက်စွာကြိုးဆိုပါတယ်ဒါသူတို့ကျွန်တော်တို့တန်တရားရှိလို့ပဲဖြစ်စီကျွန်တော်လှုပ်ဆောင်ချက်ကိုမှတ်တမ်းတင်ဖို့ဖြစ်စီလိုက်ပါကူညီတယ်လို့ပဲသဘောထားပြီးကျွန်တော်တို့ပူးပေါင်းဆောင်ရွက်ပါတယ်လိုက်ပြီးတော့တည်င်းယူဖို့တောင်းပေးအပ်ခံရတဲ့ပုဂ္ဂိုလ်တွေကိုလည်းနားလဲပါတယ်ကျွန်တော်တို့ဒီကိုအထက်ကခိုင်းလို့လာသူတို့လာတယ်ကျွန်တော်တို့ဖြောင်းဖြောင်းဖြည်းဖြည်းလုပ်နေတယ်ဆိုတော့ဒီတော့တစ်ဖက်ကလည်းစီယုံရတာပေါ့အဲ့တော့ဝန်ထမ်းရန်နေရာကြီးကိုကျွန်တော်လူမှုရေးအသင်းတွေထိတွေ့မှုအားဖြင့်သူတို့စိတ်ထဲကတင်းကျပ်ခံစားနေရတာလည်းတည်တာသလိုကျွန်တော်တို့တွေသူတို့အသွင်ကူးပြောင်းရေးအတွက်သူတို့ရဲ့အင်အားကိုဘယ်လိုဟိုကျွန်တော်ဆွဲဆောင်ခေါ်ယူသွားမလဲဆိုတော့လက်တွေ့ကြတဲ့ထိစပ်မှုတွေဆိုကျွန်တော်တို့ရတာပေါ့အဲ့တော့သူတို့စစ်တပ်တို့ရဲတို့ဆိုတော့ရခိုင်ကာလာတော့ကျွန်တော်တို့နဲ့ကျွန်တော်နဲ့ပေါ့အထူးသဖြင့်အတိုက်ခံတွေဖြစ်ခဲ့ဘူးပါတယ်ဦးသိန်းစိန်လက်ထက်ထိကအခုနောက်ပိုင်းတော့မရှိသလောက်ပါပဲပူပေါင်းဆောင်ရတာအများကြီးရှိပါတယ်တထဲရဆိုလည်းငွေချင်းဟောင်းနေပါပြီပြန်ဆက်သွယ်အကုန်ပြန်ရတယ်ရင်းတော့သူတို့ဆက်သွယ်ခြင်းတယ်ကျွန်တော်လည်းဖုန်းကအမြင်နဲ့ကျွန်တော်ဖုန်းကကြားပြတ်နားထောင်နေတာဟု
တ်
ကျွန်တော်ဖုန်းဆက်ပြီးဆိုရတဲ့ချက်ချင်းသူတို့နေရွှေ့တာတော့ရာထူးချတော့ခေါ်ဆက်တာတော့ဖြစ်တဲ့အထိဖြစ်တော့သူတို့မဆက်ရဲကြဘူးအခုကတော့သူတို့ဆက်သွယ်ကြပါတယ်အဲ့တော့နည်းနည်းလေးပွင့်လင်းလွတ်လပ်လာတယ်လို့ပြောလို့ရပါတယ်ဒါလည်းကပ္ပဖီအားတွေနဲ့နိုင်ငံတကာဟိုကနေလို့တော့ဖြစ်နေတဲ့တက်မတော်ပေါ်မှာတက်ကက်ထားပြီးတော့ဒီဇူလာတဲ့ချိကပ်ပုံစံမျိုးကြောင့်အောက်ခြေကအနေငယ်လူလူလွန်းလွန်းဖြစ်လာတယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ကုနေမျိုးစဉ်ဒီမှာအခုလိုမေးခွင့်ရတယ်ဆိုတော့ကျွန်တော်မမေးဘဲမနေနိုင်တာပါလဲဆိုတော့တက်မတော်ရဲ့အခန့်ကဏ္ဍပေါ့
။
ဒီမနေရဆိုလို့ရှိရင်ဗမာပြည်မှာမနေရပေါ့နော
်။
ကျွန်တော်တို့ရှင်မှာတော့ဒီနေ့ပေါ့ဆိုလို့ရှိရင်အာကာဝေးဦးစီးချုပ်ကသူက2008ဖွဲ့စည်းပုံကိုသူကကာဝေးဖို့လုံးဝတက်မတော်အနေနဲ့ဒီတိုင်းပဲရပ်တည်သွားမယ်ဆိုတဲ့ပုံစံမျိုးပြောသွား။ဒေါ်ဆန်းစုကြည်ကလည်းစင်ကာပူမှာပြောတဲ့မိကုံနောက်ဆုံးပြောသွားတဲ့မိကုံမှာဆိုလို့ရှိရင်သူကဒါအထောင်ကြီးဖွဲ့စည်းပုံပြင်မာတာလျင်ဒီမိုကရေစီအာပြင်ပြောင်းလဲရေးအာပို့ပြီးတော့ခီးရောက်မယ်ပေါ့နော်ဒါမြန်မာဆန်ဆန်ဖြစ်မယ်ဆိုပြီးတောင်းနေတယောက်ကနှစ်ဖက်ကအခုဟိုစကားအရာသူစစ်ထိုးလာကြပြီအပြန်အလှန်ထိုးလာကြတယ်ကာဝေးအစည်းအဝေးကအခုချန်ပီမှာထွက်ပြောတယ်ဆိုတော့တမတော်ရဲ့သွားနေတဲ့လမ်းကြောင်းကရောကိုနေမျိုးစဉ်ဘယ်လိုမြင်မိတယ်လဲ
သူကတော့အထက်ကမန်ဒိတ်ပေးပြီးရွေးပေးခဲ့တဲ့လူတယောက်ဆိုတော့အထက်ကသူ့တစ္ဆာတော်ကံထားမယ်လူတွေရဲ့ရည်ညွှန်းချက်တိုင်းရုပ်သေးတိုင်းကနေတယ်လို့ပဲကျွန်တော်တော့ပြောချင်တယ်။ဒါပါဆိုသူ့ရဲ့တည်တာတင်ရှားတဲ့စွမ်းဆောင်ရည်နဲ့အခုဒီနှစ်နှစ်ခွဲသုံးနှစ်တော့တည်းမှာတက်မတော်ဘက်ကနေပြီးတော့တည်တာတင်ရှားတဲ့အပြောင်းအရွေတွေအတွက်ပြည်သူရဲ့လက်ခုပ်တန်နဲ့ပြည်သူရဲ့ချစ်ကြည်ရင်းနှီးတော့တက်မတော်ဖြစ်အောင်ဆောင်ရွက်ချက်တွေကျွန်တော်အမြင်တော့မတွေ့ရသေးဘူး။ မုံတိုင်းနေဖြစ်တဲ့အချိန်ဆင်းဆီးဆင်းကူတာတော့ဘယ်ဆရာဝန်မဆိုလုပ်လို့ရတယ်။ကေဇေကြီးဆိုတာမိသက်လည်းလုပ်လို့ရတယ်ကျွန်တော်တို့လည်းလုပ်လို့ရတယ်ဒါတက်မတော်ရဲ့အလုံးမို့တက်မတော်အလုံးဆိုတာလုံးဝပြည့်ဝတဲ့အလုံးစုံကာကွယ်ရေးနဲ့ပြည်သူတွေရဲ့ဘေးကင်းလုံခြုံမှုအာမခံနိုင်ရင်ဒီနဲ့ဟာဖြစ်ရမယ်။အခုဆိုတမိုးကြီးကလာလိုက်သူလို့မသိလိုက်ဘူး။ဖျားပေါ်မှာဖြတ်ပြန်သွားလဲသူတို့မသိလိုက်ဘူး။တရုတ်ကမီတာ30ဝင်တူးသွားလဲသူတို့ဘာမှမပြောရဲဘူး။အဲ့တော့ကျွန်တော်တို့ကာကွယ်ဆိုင်နေပါတော့ကျွန်တော်တို့ကအများကြီးဝမ်းနဲ့ကြေကွဲကြဖြစ်နေတယ်။အဲ့တော့ကာကွယ်ဦးစီးချုပ်ကကျွန်တော်တို့ည20ကြီးပါတယ်။ကျွန်တော်သာသူ့ကိုအတင်ပြခွင့်ရှိမယ်ဆိုရင်ကျွန်တော်သူ့တမိုင်းစာအုပ်လေးတချို့တမိုင်းဆောင်းပါးလေးတချို့လက်ဆောင်ပေးချင်ပါတယ်ဒီလိုပဲသူ့လိုပဲအခုအခြေခံဥပဒေအသက်ပေးကာကွယ်ဆောက်ရှောက်သွားမယ်ဆိုတဲ့ပုံစံအလားတူသဘောမျိုးပေါ့စတန်ဟူစိန်လင်းပြောခဲ့ဘူးတယ်ဂရာဘီလည်းပြောခဲ့ဘူးတယ်လို့သူဒါစတန်ဟူစိန်တို့ဂရာဘီတွေနောက်ဆုံးပဲပုံသွားလဲဆိုတော့ဟိုတမိုင်းကိုတင်ကန်းသာယူတက်စီခြင်းတယ်ပြီးတော့လည်းလွန်ခဲ့တဲ့နှစ်ပေါင်း50-60အထိကတပြေညိုနဲ့ပြည်သူတွေကလက်ကမ်းအများအကျိုးခဲ့ဘူးတဲ့တက်မတော့အခုသူ့ခွေသူ့လက်ထက်ကြမှာဘာကြောင့်ပြည်သူတွေကတပြေပန်းအောင်ဖွက်ထားတဲ့အဆင့်ဖြစ်သွားတယ်သူဒီနဲ့ဒီဘောတမိုင်းကိုတံမိုးထားတဲ့စီကိုအဖွဲ့စည်းကိုကိုတကယ်ဂုံမြင့်ဂုံတည့်စေခြင်းဆိုသူ့ဂုံမြင့်မှာကိုဂုံတည့်မှာအဲ့တော့ပြည်သူတွေတရားလုံးတောင်းတနေတဲ့ခြေဥကချုပ်ကြိုင်ထားတာတွေရောလူလူကောင်းဆောင်ကိုယ်တိုင်သွားခြင်းနဲ့အကူပြောင်းငင်းငိုင်းလန်းစင်တွေကသူနားလေသဘောပေါက်ပြီးတော့မြတ်တောင်တော်တဆုံးမဲ့မဟုတ်ပဲမျက်စိတဆုံးကြည့်မယ်ဆိုရင်အခုခြေဥကိုဖက်တွယ်ကောက်ခဲ့မယ်ဆိုတော့ကဒါဘီလန်းစင်ကိုသူအနေနဲ့ရောက်သွားနိုင်တယ်ဆိုတာကိုကျွန်တော်ကသူ့ကိုပေးပို့ခြင်းနဲ့ပေါ့လေကျွန်တော်ခံကြပြပြတာ
ဟုတ်ကဲ့မကြခင်မှာကြက်ရရုပ်ောက်ပဲလာတော့မှာဟုတ်ဒါကြောင့်မို့နိုင်ငံရေးဒီရင်လည်းဒီရင်လည်းမြင့်လာတယ်ဒီနေ့ဒီဘက်ကရောတမ်ရောဘက်ကရောနောက်ဒီတခြားနိုင်ငံရေးပါတီတွေရောပေါ့နော
်
ဆိုတော့ဟိုကိုနေမျိုးစဉ်ဆိုလို့ကျင်တာကတော့ကာဝေးဦးစီးချုပ်မင်းအောင်ဘုရမှုကြီးမင်းအောင်လာအနေနဲ့အချင်းရှိသေးတယ
်တ
ို့အနေနဲ့ပြုပြင်ပြောင်းလဲဖို့လှုပ်ရှင်တဲ့ဆန္ဒရှိတယ်ဆိုလှုပ်လို့ရသေးတယ်လ
ို့ဆိုလို့ကျင်တာမှန်တယ်ခင်ဗျအခုချိန်မှာသူရွေးချယ်ခွင့်ရှိပါတယ်ပြည်သူခြင်ဘတ်ဖြစ်သွားမလားပြည်သူချစ်မြတ်နိုးတဲ့ရင်ဘတ်ထဲကိုဝင်မလားခြင်ဘတ်နဲ့ရင်ဘတ်နှစ်ခုသူရွေးစရာရှိပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့အခုကိုနေမျိုးစဉ်စလို့အဖွဲ့ဒီအနေနဲ့ရောအခုသွားလာလှုပ်ရှားနေကြတယ်ဆိုအနာဂတ်မှာရောအခုလုပ်နေတဲ့ဒီကဏ္ဍတွေအပြင်ဘာတွေများတိုးချက်လှုပ်ချင်တာရှိသေး
တယ်ဟုတ်ကဲ့အခုကျောင်းဆောင်တရားဆောင်လုပ်ငန်းတွေတော့တမျိုးကြနေလမ်းအနေနဲ့သွားမှာပါကျန်တာတွေကတော့တိုင်းသားလူငယ်တွေကိုကျွန်တော်တို့အထူးသဖြင့်ကျွန်တော်သွားတဲ့နေရာတွေမှာကလေးတွေအများကြီးပညာသင်ခွင့်ဆုံးရှုံးနေတယ်စစ်ပေးကြောက်ဖြစ်မြွေဈေးပါကြောက်ဖြစ်အဲဆင်းရဲလုံးအကြီးလိုပဲဖြစ်ပညာကြီးကျောင်းမရှိလိုပဲဖြစ်ပညာသင်ခွင့်မရတဲ့ကလေးတွေအများကြီးကျွန်တော်ဆင်းနေချိတ်ဆက်ပြုစုထားရှိပါတယ်အခုကျွန်တော်တို့ဒီဟာပြန်လာနဲ့ဒီဟာဝိုင်းဝန်းပြီးတော့ Plus 2မြန်မာနဲ့ American ရောက်မြန်မာတိုင်းရင်းသားတွေစုပေါင်းလှူဒန်းလိုက်တဲ့အခုဆိုရင်ကျွန်တော်တို့ပြည်နယ်3ခုပဲသွားပါသေးတယ်ဒေါ်လာကျွန်တော်တို့4,000လောက်ကျွန်တော်တို့လှူဒန်းဝိုင်းဝန်းကူညီထားပါတယ်ဒါနဲ့ကျွန်တော်ရုံးချုပ်အဆောက်အအုံတိဆောက်ပါမယ်ကျောင်းတစ်ခု private ကျောင်းတစ်ခုပုံစံမျိုးကျွန်တော်တို့စီစဉ်ဆောက်ရပါမယ်စီစဉ်ကလေးတွေကိုပြုစုပြောထောင်ပေးပါမယ်အမျိုးသမီးတမူဝမ်းကျောင်းတွေတင်ပါမယ်အဲဒီမော်တော်ကားပြင်တဲ့တင်နှံမျိုးတွေမူဂျူဆီယာမတင်နှံမျိုးတွေကိုကျွန်တော်တို့ဖြည်းဖြည်းရနေပြန်
ချက်တွေဝန်ကြောင်းတင်နှံနေပေါ့
တဘူးဝန်ကြောင်းတွေမူဂျူဆီယာမဆိုတာကျွန်တော်ကဒီယူရိုပနဲ့အမေရိကတွေမှာတုံးတဲ့ရေဂျီယိုနီလန်မျိုးတွေပေါ့ဗျာကလေးတယောက်ပဲချင်းအဆိုင်ဒီမိုကရေစီသဘောတရားနဲ့တာဝန်ယူနိုင်စွမ်းတာဝန်ယူခြင်းစိတ်နဲ့အသိဉာဏ်ဖွံ့ဖြိုးမှုဘယ်လို train လုပ်ရမလဲဆိုတာကိုကျွန်တော်ကလေးတွေအစပြင်မှာရမှာအစိုးရလည်းလုံနိုင်တော့လုံတယ်ကျွန်တော်တို့တွေကလည်းဝိုင်းလုံမှရမှာအစိုးရမှာနည်းနည်းဘောင်ကျင်းတယ်ဝန်ထမ်းရန်ရရအစလိုက်ပြောင်းအောင် mindset တွေချင်းအောင်ဥပဒေတွေချင်းအောင်မယ်ဒီနောက်ဆုံး budget ကအစရယူမှုတို့အများကြီးပြောရမှာအခုဥပဒေပြင်ဖို့ကတင်းခံနေတဲ့ဒူကြောင့် budget တိုးလာဖို့လည်းအကြောင်းမရှိဘူးဝန်ထမ်းရန်ရကိုကိုအောက်ကိုပြည်သူအစိုးရအောက်ထည့်ပြီးကောင်းကောင်းပြောင်းနိုင်မှုလည်းမလွယ်သေးဘူးအဲ့တော့သူတို့မိုက်တော်သူတွေဆက်မိုက်နေတဲ့အချိန်မှာကျွန်တော်တို့ပြည်သူအလိုက်တည်းနဲ့ရင်မှန်းထားတာပေါ့လေဒါလည်းပြည်သူပါဝင်မှဖြစ်မှာပါကျွန်တော်လည်းကြံကံကြမ္မာပေးလာမှဖြစ်မှာပါသို့တော့ကျွန်တော်တို့ဒီတိုင်းညင်နေလို့မရဘူးကျွန်တော်တို့ဖာတိပါတာနေလို့မရဘူးဆိုတာလေးကိုကျွန်တော်တို့ဟိုလေးနဲ့ဆိုခံယူပြီးတော့ဖြည်းဖြည်းချက်တွင်တိုးချက်ပြီး2025အထိကျွန်တော်ကဒီအသင်းကြီးကိုကောင်းကောင်းလည်ပတ်သွားမယ်လို့တိဆောက်သွားမယ်လို့နောက်လာမယ်မျိုးဆက်တွေကိုအမွေပေးသွားနိုင်မှုစီမင်းစည်းကမ်းတွေနဲ့လည်းလွှဲပေးသွားနိုင်ဖို့ဆက်ကြိုးစားသွားမှာဖြစ်ပါတယ
်ဒါကတော့ကိုဇော်ဝင်းနိုင်စီစဉ်တင်ဆက်တဲ့မြမအေးဆွေးနွေးကန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကတင်းနာနေမယ့်တစ်ဖက်စီစဉ်တွေကိုမနေ့9နာရီကြီးဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ဝဲစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။တော်တော်ရှင်တို့ဆက်လက်ပြီးတော့နားဆင်နေရတာ VOA မြန်မာပိုင်းရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့မီတာလိုင်းတွေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Facebook ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website အစမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဒီဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့သတင်းစာဆရာဦးစီးသောအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွန်ထူးခြားဆန်းပြားသတင်းများစာရဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါ။အခုရေဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်လာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံး VOA Facebook စာမျက်နှာပေါ်မှာမှတ်ချက်တူလေးတွေလာပြီးတော့ရေးကြမေးကြတဲ့သောရရှင်ရဲ့စာလေးတွေကိုပြန်ကြားပေးကြပါရစေ။အမအေးတန်နာကျော်ဆိုပြီးတော့ရေးလာတဲ့သောရရှင်ကလင်းနိုင်မောင်ဆိုးဖြစ်ပါတယ်။သူကကျွန်တော် VOA ပရိသတ်ဖြစ်လာတာ15နှစ်အရွယ်ကလေးကပါနားထောင်နေပါတယ်။ကိုစော်ဝင်းနိုင်ကိုကျွန်တော်မြင်မှုပါတယ်တဲ့။ရေဒီယိုကိုဖွင့်မိုးလင်းအိယာနိုးမှာပေးရတာပါ။အခုတက်35နှစ်ရှိပြီတက်ခဲဖို့လည်းကုန်ပါတယ်။ VOA ဝိုင်းတော်သားတွေအားလုံးကျန်းမာပါစေလို့ရေးလာပါတယ်ဟုတ်ကဲ့။အခုလိုမျိုးတောက်လျှောက်ငွေကုန်ကြေးကျခင်အားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကိုဒီတော့ရှင်ကြည့်ကျင်နေဆိုတော့အခုကျမတို့စီကိုစာရေးတဲ့ Messenger ကနေစာရေးတဲ့ Facebook ပေါ်မှာကျမတို့ရဲ့ VOA စာမျက်နှာမှာကျမတို့ဒီ VOA ဝန်ထမ်းတွေရဲ့တက်ပုံတွေကိုကြည့်ရှုလို့ရပါတယ်လို့ပြောချင်ပါတယ်နော်။သွားပြီးတော့ကြည့်လိုက်ပါအောင်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ထပ်ပြီးတော့ပြောပြရစီ။ဒီမှာတော့ရှင်ဝေဖြူကတော့ Radio မှာရောအတန်လွှင့်ပါလားတဲ့ Messenger ကနေလှမ်းမေးလာတာပါ။ဟုတ်ကဲ့လွှင့်ပါတယ်ကိုဝေဖြူကြီး။ Radio ကနေလွှင့်တဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာလည်းပြန်ပြီးတော့နားထောင်လို့ရတာပါ။ရေဒီယိုကဆိုရင်တော့ထုံးစံအတိုင်းပဲလူတိုင်းနဲ့ဖန်နေကြမလို့လိုင်းဒိုမီတာကနေဖန်လို့ရပါတယ်။ကားတွေဘောကနားဆင်မယ်ဆိုရင်တော့ကျမတို့အစီအစဉ်ပထမပိုင်းနိုင်ဝက်စာတွေကိုဒီလိုင်းလမ်းမီတာနဲ့ဖန်လို့ရပါတယ်။လိုင်းလမ်းမီတာ1905ဖြစ်ပါတယ်ရှင်။ Facebook ကဆိုရင်တော့ကျမတို့ဓာတ်ရိုက်လွှင့်နေတဲ့အချိန်ရောဓာတ်ရိုက်လွှင့်ပြီးတဲ့အချိန်မှာရောနောက်ပြီးတော့အခုရေဒီယိုအစီအစဉ်တင်မဲမကဘူး။ရုပ်မြင်သံကြားအစီအစဉ်တွေကိုပါအစီအစဉ်ထုတ်လွှင့်မှုအစအဆုံးကိုရောနောက်ပြီးတော့ဒီသတင်းကဏ္ဍလိုက်အပုတ်လိုက်အတိုလေးတွေဖြတ်ထားတာကိုရောတင်ထားပေးပါရနော်။နောက်တော့အဖြစ်မြန်မာနိုင်ငံကပြည်သက်တွေကတော့အခုနောက်ပိုင်း Facebook ကနေပြီးတော့အကြည့်များတာတွေ့ရပါတယ်။ကိုဝေဖြိုးလည်းအဆင်ပြေသလို Facebook ကအဆင်ပြေနေ Facebook တိုင်းကြည့်ဒါမှမဟုတ်ねဒီ Radio ကနေပြီးတော့တာမယ်နားထောင်တာလည်းရပါတယ်။ဒါပြီးတော့ရုပ်မြင်သံကြားကနေပြီးတော့လည်းကျမတို့ထုတ်လွှင့်ချိန်တွေမှာဖန်ယူပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။ပန်းပြိုးရွှေလက်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ View ရဲ့အဖွဲ့သားတွေအားလုံးရှင်လန်းချမ်းမြေကြပါစေတဲ့။တဖွဲ့သားလုံးကျန်းမာကြပါစေလို့လည်းဆုတောင်းပေးလာပါတယ်။ Facebook လူမှုကွန်ရက်ပေါ်မှာပန်းပြိုးရွှေလက်ဆိုတဲ့ Facebook အကောင့်ပိုင်ရှင်လာပြီးတော့ရေးတာဖြစ်ပါတယ်။
စနစ်ဒီခေတ်ဒီဘယ်လိုပဲပြောင်းလဲပါစေအယိုးရှင်ဆုံးဈေးအတ္တသုံးနဲ့မန်ကန်တိကြတဲ့သတင်းတွေအများဆုံးရရှိနိုင်မှုကတော့ VOA ကိုအားကိုးနေရစေပါမားလက်တဲ့လုပ်တွေကြားမှာရေဒီယိုလေးအနားမှာထားလို့မနဲ့ရောညပါ VOA ကိုအမြဲမပြတ်နားဆင်အားပေးနေလျက်ပါဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကျေးဇူးအထူးတင်ပါရနော်ဒေးဗစ်မန်ဆိုတဲ့တော်ရရှင်ကတော့သူ့ရဲ့အနောက်ကနာမည်တော့ကျွန်မအသက်မထွက်တယ်လို့မထွက်လိုက်တော့ပါဘူးနော်ဒိုင်းနာနာမည်ဖြစ်ပုံရပါတယ်အင်္ဂလိပ်လိုစလုံးပေါင်းထားတာပါမင်္ဂလာပါ VOE ကျွန်တော်က VOE ကိုအမြဲတမ်းအားပေးနေတဲ့သူတစ်ယောက်ပါရေဒီယိုမှာနားထောင်နေကြနှစ်ချက်နဲ့နားထောင်နေကြမလို့တီးလုံးတန်ကတအားကျင်နေလို့နည်းနည်းလောက်လျှော့လို့ရမလားကျေးဇူးပါ VOE တဲ့ဟုတ်ကဲ့ပါတီးလုံးတန်နှစ်ချက်နဲ့နားထောင်တော့တီးလုံးတန်တွေကပိုကျဲတတ်ပါတယ်ကျွန်မဒီကိစ္စကိုအရင်ကြီးမတက်ကြွလို့တက်ကြွတဲ့ဒီကိုဝင်းခန့်မောင်တို့ကိုလမ်းပြီးတော့ပြောပြပါမယ်အခုလိုမျိုးကျမတို့စီစဉ်နဲ့ပတ်သက်ပြီးတော့တခြားနားဆင်ပြီးတော့တုံ့ပြန်အကြံပြုလာတာကိုအထူးကျေးဇူးတင်ပါတယ်ရှင်တခြားသူတွေလည်းတခြားနားထောင်နေတဲ့သောရရှင်တွေလည်းကျမတို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီလိုအပ်ချက်တွေရှိရဲဆိုရင် ကျွန်တော်တို့စီအခုလိုစာရေးပြီးအကြံပြုနိုင်ပါတယ်။ဒေါက်တာရှင်ရဲ့ဝေဖန်အကြံပြုတဲ့စာတွေကိုအမြဲတမ်းကြိုဆိုနေပါတယ်။ဟုတ်ကဲ့အခုဆက်ပြီးတော့ဒေါက်တာရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။တော်ရရှင်တယောက်စာအရန်ကိုရှေ့ရှေ့ရေးလာတယ်တော်ရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ကျမနည်းနည်းလေးတော့ဒီဖြတ်ပြီးတော့သူ့ရဲ့စာကိုလိုအပ်သလောက်ထည့်ပေးလိုက်ပါတယ်တိတ်တော့မတူလိုက်ပါဘာကြောင့်လဲဆိုသူပြောတဲ့အကြောင်းအရာကလည်းရှုပ်ထွေးပြီးတော့တော်ရရှင်နေခက်တူတူလှုပ်လိုက်တဲ့အခါမှာလုံးဝအကြောင်းအရာကိုနားမလည်ပဲနဲ့လည်းဖြစ်သွားမှာဆိုလို့ဖြစ်ပါတယ်သူကတော့သူတို့ဖြင့်အခုမကြခင်မှာပဲရက်တွေပြေတော့မယ်ဆိုရယ2018တက္ကသိုလ်ဝန်ထမ်းအောင်မြင်ကားကအခုတက္ကသိုလ်တက်ဖို့အတွက်စောင့်နေတဲ့သူတွေတက္ကသိုလ်လျှောက်ထားတဲ့အခါမှာဘလို့အခက်အခဲတွေနဲ့တော်တော်ကိုကြီးကြီးမားမားရင်ဆိုင်နေရလဲဆိုတာရေးလာတာပ
ါအမှတ်910ကျော်သူတွေကဓာတ်ရိုက်တက္ကသိုလ်များကိုအားလုံးဂျိုင်းတူလျှောက်ကြတဲ့အတွက်ဓာတ်ရိုက်တက္ကသိုလ်စီရင်အသီးသီးမှာသူတို့နာမည်တွေဂျိုင်းတူပါလာပြီးအနှိမ်ဆုံးဝင်ခွင့်အမှတ်ဟာကမောက်ကမဖြစ်ကုန်ပါတယ်ဥပမာရမ920ရှိထားတဲ့သူတယောက်ကဓာတ်ရိုက်တက္ကသိုလ်အများစုကိုရှောက်ရင်သူ့အမှတ်ကောင်းတဲ့အတွက် YNT YTU UIT အပါအဝင်တက္ကသိုလ်တွေရဲ့ဝင်ခွင့်ရစည်းရင်းတိုင်းမှာပါနေရောသူ့လိုပဲ920ကျော်ရသူတွေတနိုင်ငံလုံးနဲ့ဆိုရင်ယာနဲ့ချီရှိတာကြောင့်အဲ့ဒီလူတွေ YNT မှာလည်းပါ UIT မှာလည်းပါနေတာကြောင့်အမှတ်900အောက်ရသူတွေဟာစည်းရင်းမှာမပါနိုင်တော့ပါဘူးဥပမာအဖြစ်အရင်နှစ် UIT အနေဆုံးအမှတ်ဟာ480ဖြစ်ပြီးတော့အခုနှစ် UIT ရဲ့အနေဆုံးအမှတ်ဟာ904မှတ်ဖြစ်သွားပါတယ်။နောက်ပြဿနာကအဲ့ဒီဓာတ်ရိုက်တက္ကသိုလ်တွေရဲ့ကျောင်းအားနောက်ဆုံးရဖြစ်ပါတယ်။ဓာတ်ရိုက်တက္ကသိုလ်တွေရဲ့ကျောင်းအားနောက်ဆုံးရဟာအောက်တိုဘာလ18ရက်နေ့ဖြစ်ပါတယ်။အဲ့ဒီရဲ့ကြော်ရင်ကျောင်းဝင်ခွင့်စည်းရင်းကပယ်ဖြစ်မယ်လို့ဆိုပါတယ်။ဆိုလိုတာကဓာတ်ရိုက်တက္ကသိုလ်တစ်ခုခုကိုလျှောက်ထားသူတိုင်းဟာအမှတ်စဉ်1နဲ့2တခြားတက္ကသိုလ်အားလုံးရဲ့လျှောက်ထားစည်းရင်းကပယ်ဖြစ်မယ်လို့ဆိုပါတယ်တက္ကသိုလ်ဝင်ခွင့်စာအိတ်နဲ့လျှောက်တဲ့တက္ကသိုလ်ဝင်ခွင့်ဟာအောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဇန်းမှထွက်မယ်လို့သိရပါတယ်ဝါသနာပါရာကြောင့်စစ်တက္ကသိုလ်တက်ဖို့ရည်မှန်းထားတဲ့ကျောင်းသားတဦးဟာဓာတ်ရိုက်တက္ကသိုလ်ဝင်ခွင့်စည်းရင်းမှာပါနေမယ်ဆိုရင်ရွေးချယ်ဖို့အတော်ခက်သွားပါတယ်အောက်တိုဘာလ18ရက်နောက်ဆုံးထအားရမဲ့ YIT UIT တို့လိုဓာတ်ရိုက်တက္ကသိုလ်ကိုပဲအပ်လိုက်ရမလားနိုဝင်ဘာမှတည်ရမယ်အမတ်စင်နှစ်တက္ကသိုလ်ကိုပဲဆောင်ရမလားစွန့်စားရပါတော့မယ် YIT UIT တို့လိုတက္ကသိုလ်အပ်ပြီးတော့မှနိုဝင်ဘာမှထွက်မယ်အမတ်စင်နှစ်တက္ကသိုလ်ဝင်ခွင့်အမတ်ဟာတူမီတဲ့အမတ်ဆိုရင်နောင်တရပါလိမ့်မယ် YIT UIT တို့လိုတက္ကသိုလ်မှာဖဲနိုဝင်ဘာစည်းရင်းကိုဆောင်မယ်ဆိုရင်အမတ်တွေကမောက်ကမဖြစ်တာကြောင့်စစ်တက္ကသိုလ်လည်းမဝင်ဘူးဆိုရင်မြောက်တက်ကိုင်းလို့ဖြစ်ပြီးယူကျုံးမရဖြစ်ရပါတော့မယ်ဒါကလည်းဥပမာတစ်ခုအနေနဲ့ပြောပြတာပါမနစ်ကဝင်ခွင့်အမတ်ကိုကြည်ပြီးအခုနှစ်အမတ်မီမဲလို့ထင်ထားသူတွေဟာလည်းအခုအခါမှာအမတ်တွေအလိုမြင့်မားတာကြောင့်မဝင်ကြတော့ပဲတောကပြာပါဒများနေကြရပါတယ်။ဒါကြောင့်ဒီစနစ်တစ်ဟာဓာတ်ရိုက်တက္ကသိုလ်ဝင်ခွင့်ရသူများလည်းခြေထုံချထုံဖြစ်ဓာတ်ရိုက်တက္ကသိုလ်ဝင်ခွင့်မရသူတွေလည်းနှလုံးတစ်ထိတ်ထိတ်ဖြစ်နေရတဲ့အားနည်းချုပ်ရင်းချက်အလွန်များတဲ့စနစ်ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကတော်တော်လေးကိုစေးစေးဆုံးဆုံးရှင်းပြထားတာဖြစ်ပါတယ်အသေးစိတ်ကြလုံးလို့တချို့အချက်လက်တွေကိုတော့ကျွန်မခြံလှက်ထားခဲ့ပါတယ်เนาะဒီတော်ရရှင်ပြောထားတဲ့အတိုင်းဆိုရင်ဟုတ်ပါတယ်အဲ့လိုရွေးချယ်မှုကတော်တော်ကမောက်ကမဖြစ်နေတဲ့ရွေးချယ်မှုလို့ကျွန်မထင်မိပါတယ်ဘာလို့လဲဆိုတော့ပထမအဆင့်ဦးစားပေးတဲ့တက္ကသိုလ်မရတော့မှသာလူတွေကဒုတိယအဆင့်ဦးစားပေးတဲ့တက္ကသိုလ်ကိုရွေးချယ်ကြမှာဆိုတော့အခုကပထမအဆင့်ဦးစားပေးတဲ့တက္ကသိုလ်တွေမှာရမရဆိုတာအရင်မထုတ်ပြန်ပေးဘူးဆိုတော့ဘာသဘောလဲဆိုတာကျွန်မကိုယ်တိုင်မစဉ်းစားမိပါဘူးတက္ကသိုလ်တစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့မထုတ်ပြန်တဲ့သဘောပဲလားပြောရတော့တော်တော်ခက်ပါရဲ့နော်ဒီအခက်အခဲကိုဒီသက်ဆိုင်ရာကတည်တည်ချာချာသိရှိပြီးတော့တေချာဖြည့်ရှင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ရှင်ဘာလို့လဲဆိုတော့ဒါကကျောင်းသားရဲ့အားလုံးရဲ့အရေးကိစ္စဖြစ်နေပြီးတော့ကျောင်းသားရဲ့အနေနဲ့လည်းကိုတန်ရာတက္ကသိုလ်ကိုဦးစားပေးသွားခြင်းကြတာဓမ္မတာပဲဖြစ်ပါတယ်အားလုံးအဆင်ပြေကံကောင်းပါစေလို့ဆုတောင်းပါတယ်နော်ဒီပညာရေးကိစ္စပြောနေလို့နောက်ထပ်သောရရှင်တယောက်ကလည်းပညာရေးဌာနနဲ့ပတ်သက်ပြီးတော့သူရဲ့ဟိုခံစားချက်ကိုထုတ်ဖော်လာတဲ့ရင်ဖွင့်စာကိုဖော်ပြပေးခြင်းပါတယ်ဒီသောရရှင်ကတော့တနိုင်းမြို့နယ်ပညာရေးမှူးရုံးကဝန်ထမ်းမှာဆိုပြီးတော့အခုလိုစာရေးလာပါတယ
်ကျမတို့နေစားစရေးဝန်ထမ်းတွေကိုအခုအောက်တိုဘာလကစပြီးတော့အမြဲတမ်းဝန်ထမ်းအဖြစ်ပြောင်းလဲခန့်အပ်ဖို့ပညာရေးဝန်ကြီးအနေနဲ့ဦးစားပေးစဉ်းစားပေးစီခြင်းပါတယ်။နေစားလှုပ်တက်လဲစက်တင်ဘာလကုန်ရင်နှစ်နှစ်ပြည့်ပြီဆိုတော့ကျမတို့မှာလှုပ်တက်လဲနာလစာလဲနှစ်နာပါတယ်ရှင့်။ကျမတို့ရှေ့ကခန့်တဲ့နေစားတွေကိုတစ်နှစ်နဲ့နှစ်လနေရင်အမြဲတမ်းဝန်ထမ်းခန့်အပ်ခဲ့ပါတယ်။ကျမတို့မှာလှုပ်တက်လဲမရတော့အပြောင်းလဲရှောင်းမရအတိုးလဲမရနဲ့နှစ်နာလှပါတယ်။ တနိုင်းကားဆိုတော့တိကြတဲ့အတိုင်းနည်းမြေငြိမ်းချမ်းမှုမရှိပါဘူးအ ਨੇ ဆုံးလှုပ်အားကအခကျင်းငွေ3600တက်မှတ်တုံးကဒေတာစိတ်1400နဲ့စု9000ရပါတယ်အခု4800လဲတက်မှတ်တဲ့အချိန်ကစပြီးဒေတာစိတ်မရတော့ပါဘူးကျမနေစားဆိုပြီးတော့အလုပ်ကိုရေးသားမခိုခဲ့ပါဘူးမှန်သောစကားပြောရရင်စနေတနင်္ဂနွေစုနေ့တွင်မရလဲအလုပ်ရှိရင်အမြဲလာပါတယ်မြို့နယ်မှုအတိဆုံးမှာဒါကြောင့်တနိုင်ငံလုံးမှာရှိတဲ့နေစားဝန်ထမ်းပေါင်း4000ကျော်ကိုလာမယ့်2018အောက်တိုဘာကစပြီးတော့အမြဲတမ်းဝန်ထမ်းအဖြစ်ခန့်အပ်ဖို့တာဝန်ရှိဝန်ကြီးများကိုလေးစားစွာအနုညွတ်တောင်းဆိုအပ်ပါတယ်ရှင်
။လောက်တဲ့နှစ်နှစ်ကြာလာပြီဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကိုဒီအမြဲတမ်းဝန်ထမ်းအဖြစ်နဲ့ခန့်အပ်ဖို့စဉ်းစားပေးပါတယ်။သူတို့တွေလည်းအများကြီးတို့အလုပ်တွေကိုတေချာလုပ်တဲ့အတွက်ကြောင့်မလို့အခွင့်အရေးနဲ့ခံစားချက်တွေလည်းလိုချင်ပါတယ်။ဆိုပြီးတော့တာဝန်ရှိအရာရှိကြီးတွေကိုသူကပန်ကြားလာပါတယ်ရှင်။တော်ရရှင်ရဲ့ပေးစာရဲ့ရင်ဖွင့်စာတွေကိုတော့ဒီတပတ်ဒီမှာတင်ရက်ချင်ပါတယ်။တစ်ချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးဖြောပြပေးဦးမှာဖြစ်ပါတယ်ရှင်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ရှင်ကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်။စောင်းလိုင်းရေးသားပြီးတော့ဇော်ဝင်းထွတ်တည်ဆူထားတဲ့လူဆိုတဲ့သချင်းလေးကိုသောရရှင်နေအားလုံးအတွက်ဒီကနေ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။ဒီသချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။အစာတုံးကမြောက်ပင်ပေးတဲ့မတွေ့တဲ့သချင်းလေးရေးမယ်။ဒီကဒုက္ခရောက်တော့ပြေးတယ်။လူမောင်တဲ့ငါရောက်သွားရောတရားမသတိမရဘူးဘသူမှမရှိကြဘူး Oh Lulu Just so no one near me နိုင်ရတော့နှစ်သက်ကြတယ်No quiere andar sede Lulu Con nada voy a creigo Ya soy yo güey en la ve Me voy mucho toa ya de Lulu Amado el low yeah Amaji ma ya de Yes that ya de Porque ya te pula Porque ya le ya
ဇောင်းထုတ်တည်ဆူထားတဲ့လူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချန်ပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော် Facebook အပြင် Internet စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
The mountain ငါရောက်သွားရောတရားမသတိမရဘူးဘယ်သူမှမရှိကြဘူး
မ
မဤတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ရဲ့ပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မနေ့ကအင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအသိပေးပါရစေခင်ဗျာ။
ရင်သားလက်နက်ကင်အဖွဲ့တွေနဲ့အစိုးရကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးခဲ့ကြတာဟာဆိုရင်၃နှစ်တာရှိခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုဆုတ်ယုတ်မှုတွေဘယ်လိုရှိခဲ့ပါသလဲဆိုတာနဲ့ငြိမ်းချမ်းရေးအလားအလာအပေါ်တော်ရရှင်တို့ရဲ့ရှုမြင်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ဒါမှမဟုတ်ရင်လဲ VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE ကပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ဆွေးနွေးကြဖို့ခေတ်ခေါ်ပါတယ်ရှင်
နေပါအင်္ဂါညတိုက်ရိုက်လေးလိုင်းစီစီမှာပါဝင်ဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုည9:00မတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်။အခုတော့သတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ရန်ကုန်တိုင်းစီးရင်စစ်ချုပ်စီရင်ခန်းစာနဲ့တိုက်အမှတ်တွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ခုရပိုင်ရန်ကုန်ကပြည်သူတွေစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရန်ကုန်တိုင်းလွှတ်တော်စည်းဝေးမှာတိုင်းစင်းစစ်ချုပ်ရဲ့အစီရင်ခံစာကိုအခြေခံပြီးအမတ်တွေပြင်းပြင်းထန်ထန်ဝေဖန်ဆွေးနွေးနေကြတဲ့ကိစ္စပါရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့2016ဆက်ခွန်ဘန်ဒါရီနှစ်အစစ်စစ်တွေ့ရှိချက်အစီရင်ခံစာဟာစာမျက်နှာ363မျက်နှာပါပြီးနောက်ဆက်တွဲစီရင်စရာတွေလည်းပါဝင်ပါတယ်သိမကြသေးရင်တော့ပဲအဲ့ဒီအစီရင်ခံစာအမတ်တွေကိုဖြန့်ဝေထားပြီးလွှတ်တော်တွင်ကိုတော့25မျက်နှာပါအစီရင်ခံစာအချင်းချုပ်ဖတ်ကြားတင်သွင်းခဲ့ပြီးပါပြီ။လွှတ်တော်တွင်ဆွေးနွေးချက်တွေကိုလေ့လာရသလောက်အမတ်တွေဟာအစီရင်ခံစာကိုအပိုင်းလိုက်ခွဲပြီးဝေဖန်ဆွေးနွေးနေပုံရပါတယ်။ဒါဟာလွှတ်တော်ဘက်ကအမတ်တယောက်ကိုဆွေးနွေးချိန်10မိနစ်လောက်ပဲပေးထားတာကြောင့်လည်းဖြစ်နိုင်ပါတယ်။စီရင်စစ်ချုပ်အစီရင်ခံစာထဲမှာဘာတွေဖော်ပြထားသလဲ၊တိုင်းအမတ်တွေဘလောက်ဝေဖန်နေကြသလဲ၊အဲ့ဒီကနေဘာတွေကောက်ချက်ချနိုင်မလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
။စီရင်စစ်ချုပ်အစီရင်ခံစာမှာပါတဲ့အရင်အစိုးရခေတ်ကမတမာတဲ့လုပ်ရက်တချို့ကတော့တကုံရှိမျိုးနဲ့မလစ်ကြီးရွာအုပ်စုကမြေအေက959ကို Excellent Fortune Construction Company ကိုမြေငှားစာချုပ်ချုပ်ဆိုပြီး9ရက်အတွင်း grant ချထားပေးလိုက်တဲ့ကိစ္စအဲ့ဒီကြီးရွာကနောက်ထပ်မြေအေက400ကိုအသေးစားစက်မှုဥယျာဉ်ထူထောင်ဖို့ဆိုပြီးမြို့တော်တစ်ဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီကို2015ဒီဇင်ဘာလက9ရက်စာချုပ်ချုပ်ပေးတဲ့ကိစ္စဒါပေမဲ့ထူးခြားတာက9ရက်စာချုပ်ချုပ်မပေးမီတလအလိုကလေးကမြေငှား grant ထုတ်ပေးပြီးဖြစ်တာကိုလည်းအံ့ဩစရာတွေ့ရတယ်လို့တိုင်းအမတ်ဦးနေဖုံးလကထောက်ပြပြီးရန်ကုန်တိုင်းအစိုးရအနေနဲ့ပြန်လည်စီစစ်ဖို့အဆိုပြုထားပါတယ်။လက်ရှိအချိန်ထိအများနဲ့သက်ဆိုင်နေတဲ့ကိစ္စတစ်ခုကတော့ရန်ကုန်မှာခင်မီမီးပွိုင်အချက်ပြစနစ်တက်ဆင်ဖို့တရုတ်မြန်မာဖက်ဆက်မြမရွှေရောင်ကုမ္ပဏီကိုကျပ်ငွေ19ဘီလီယံနီးပါးနဲ့တင်တာပေးထားတဲ့ကိစ္စပါ။စာချုပ်ပါအချက်အရာတတ်မှတ်ချိန်လုပ်ငန်းမပြီးရင်တရက်ဒဏ်ကြေးတသိန်းပေးရမယ်လို့ပါဝင်ပါတယ်။လုပ်ငန်းကို2016 February လကစတင်ပြီးဩဂုတ်လ23ရက်နေ့မှာအပြီးတက်ရမယ်။မပြီးရင်တရက်ဒဏ်ငွေကျပ်တသိန်းဆောင်ရမယ်လို့ဆိုထားလေတော့ဒီကနေ့အချိန်ထိဆိုကျပ်ငွေသိန်း930ကျော်ဆောင်ရမှာဖြစ်ပေမဲ့ကျပ်ငွေသိန်း210ပဲပေးသွင်းထားလို့အစိုးရဘက်ကရစီရကျပ်သိန်းပေါင်း920ကျော်ကြံနေပါသေးတယ်အခြားတစ်ဖက်မှာလုပ်ငန်းကလည်းဒီကနေ့အချိန်ထိမပြေးပြတ်နိုင်သေးပါဘူးအဲ့ဒီပြဿနာနဲ့အလားတရံတူတာတွေကတော့ရန်ကုန်တိုင်းအစိုးရကနေပုဂ္ဂလိကကို contract ပေးပြီးဈေးတွေတိဆောက်ခိုင်းနေတဲ့ကိစ္စပါတာမွေမြို့နယ်ကရာပြည့်ဈေးအင်းစိန်မြို့နယ်ကတငင်းကုန်းဈေးနဲ့မြောက်ကလာကတိရိယေဒနာလက်ကားဈေးတွေဟာတတ်မှတ်ချိန်မှာပြည်အောင်တိဆောက်နိုင်ခြင်းမရှိလို့ပြည်သူတွေထိခိုက်နေရတဲ့ကိစ္စပါ။ဒါကြောင့်စာချုပ်ပါစီကံများအတိုင်းစနစ်တကျနဲ့ခြေပွန်စွာဆောင်ရွက်နိုင်သောကုမ္ပဏီများနှင့်သာဆောင်ရွက်စေလိုပြီးစီကံအတိုင်းမလုပ်နိုင်တဲ့ကုမ္ပဏီတွေကိုစာချုပ်ဖျက်သိမ်းခြင်းလုပ်ငန်းထက်မှန်အနံ့မှုမပြုခြင်းစတဲ့ပြောင်းလဲမှုတွေလုပ်ဖို့ဥနေဖုံးလက်ကအကြံပြုပါတယ်။
အစီအခံစာထဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဦးဆောင်ကောင်းထဲပေါ်ခဲ့တဲ့ဘတ်စကာကုမ္ပဏီတစ်ခုဟာဘတ်စကာအသစ်အစည်းတစ်ထောင်ကိုကျပ်ငွေ88ဘီလီယံသုံးပြီးဝယ်ခဲ့တဲ့ကိစ္စပါပါတယ်။အစိုးရငွေမလောက်လို့ AOD ဘဏ်ကနေကျပ်10ဘီလီယံလောက်ချေးခဲ့ရပါသေးတယ်။ စင်းစချုပ်စီရင်ခံစာရအဲ့ဒီဘတ်ကပြေးဆွဲတဲ့လုပ်ငန်းကနေကျပ်၄ဘီလီယံနီးပါးလောက်အရှုံးပေါ်နေတယ်လို့ဆိုထားပါတယ်။အလားတူအစိုးရငွေကျပ်၅ဘီလီယံကမ္ဘောဇာဘဏ်ကချင်းငွေကျပ်၅ဘီလီယံခွဲစုစုပေါင်းကျပ်ငွေ10ဘီလီယံခွဲကျော်စိုက်ထုတ်ပြီးကိုရီးယားနိုင်ငံကကျောင်းဘတ်ကအစည်းနှရာဝယ်ယူထားတဲ့ကိစ္စကလည်းနောက်အရှုံးပေါ်မှာသေချာနေတဲ့လုပ်ငန်းကြီးဖြစ်နေပြန်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးတိုင်းအစိုးရအနေနဲ့ဘဏ်ချင်းငွေတွေရယူရမှာလွှတ်တော်ရဲ့သဘောထားရယူထားခြင်းမရှိလို့ပုဂ္ဂလိကကငွေချေးတဲ့သဘောဖြစ်နေလို့အကျွေးတွေကိုပြန်ဆက်ဖို့လွှတ်တော်ကသဘောမတူနိုင်ဘူးလို့အမတ်ဒေါ်ဆန္ဒမင်းကတင်းတင်းမာမာဆိုပါတယ်။အရင်ဆိုအပ်ခက်ကရန်ကုန်မှာအလွန်တန်ဖိုးကြီးလာတဲ့မြတ်ကျွန်းသာအပန်းပြေဥယင်တဲကမြေ42ရေကကုမ္ပဏီ၈ခုကိုမဆိုစလောက်ဇင်းနှုံနဲ့ငှားရမ်းပေးထားတဲ့ပြဿနာကိုလည်းအမတ်ဦးလှထေးကဝေဖန်ပါတယ်။အဲ့ဒီကုမ္ပဏီတွေကိုလုပ်ငန်းဆက်မလုပ်ဖို့ညွှန်ကြားထားပေမဲ့စားသောက်ဆိုင်ကြီးနှဆိုင်ဖွင့်လေရောင်းချနေတာကြံကုမ္ပဏီတွေနဲ့ပတ်သက်ပြီးတိကျတဲ့ဆုံးဖြတ်ချက်ချမပေးနိုင်သေးတာအတွက်လည်းသူကထောက်ပြပါတယ်။အလားတူအိမ်ယာတွေဆောက်လို့ရမှာလဲအစိုးရဘက်ကကျပ်၄၅ဘီလီယံမကနစ်နာနေတဲ့ပြဿနာတွေကိုလည်းဝေဖန်ကြပါတယ်
။စီးရင်စစ်ချုပ်အစင်ခန်းစာတင်တိုင်းပါလိရှိတာကအရင်အစိုးရလက်ထက်ကကံတော်ကြီးဆောင်လို့တည်သူဥယင်လိုနေရာမျိုးကမြေတွေကိုဈေးပေါ်ပေါ်နဲ့ချထားပေးတဲ့ကိစ္စပါ။ဈေးနှုန်းတွေပြင်ဆင်တယ်ဆိုပေမဲ့လက်ရှိပြင်ပပေါက်ဈေးထက်အများကြီးနည်းနေတဲ့အတွက်အစိုးရဘက်ကနစ်နာနေတဲ့ကိစ္စကိုလည်းပြန်ပြီးသုံးသပ်ဖို့တိုင်းမတ်ဦးလာထေးကထောက်ပြပါတယ်။အလားတူရန်ကုန်မြို့တော်စီမင်းတာယာရေးကော်မတီ YCDC နဲ့ရွှေနေကြီးဝန်ဆောင်မှုကုမ္ပဏီပူးပေါင်းဒီ CTFM အတန်လွှင့်လုပ်ငန်းလုပ်ရာကနေကုမ္ပဏီကအမျက်တွေအများကြီးရပြီးအစိုးရဘက်ကအမျက်နည်းနည်းပဲရနေတဲ့ခွဲဝေမှုကိုလည်းဥနေဖုံးလက်ကမေးခွန်းထုတ်ပါတယ်။စီးရင်စစ်ချုပ်စီရင်ခန်းစာနဲ့ပတ်သက်ပြီးတိုင်းလွတ်တော်အမျက်တွေဝေဖန်တာကိုအနှစ်ချုပ်ကြည့်လိုက်ရင်လက်ရှိရန်ကုန်တိုင်းအစိုးရနဲ့ရန်ကုန်မြို့တော်စီပင်တာဝန်ရှိသူတွေဟာအစိုးရဒါမှမဟုတ်ပြည်သူတွေဘက်ကကြက်ငွေဘီလီယံပေါင်းများစွာနစ်နာနေတာတွေကိုကောင်းကောင်းစီမံခန့်ခွဲနိုင်ပုံမရဘူးလို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီး NLD အမျက်တချို့ကစီပင်ဌာနဆိုင်ရာတွေနဲ့အခြားဌာနဆိုင်ရာတွေမှာတာဝန်ယူနေတဲ့လက်စားတဲ့စစ်အရာရှိဟောင်းဌာနမှုတွေကိုအပြစ်တင်ကြတာမျိုးလည်းရှိပါတယ်။ကုမ္ပဏီထောင်ဘတ်စကားတွေဝယ်ယူပြေးဆွဲတဲ့ကိစ္စ၊ကျောင်းကားတွေဝယ်ယူပြေးဆွဲတဲ့ကိစ္စကတော့လက်ရှိရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေရဲ့လုပ်ရည်ကိုင်းကြီးအရေးချင်းအားနေတာလွှတ်တော်ကိုကြော်လွန်ပြီးကိုယ်သဘောနဲ့ကိုယ်လုပ်ကိုင်နေတာတွေကိုဝေဖန်ကြပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ရန်ကုန်တိုင်းအမတ်တွေဟာတိုင်းစင်းစစ်ချုပ်အစီရင်ခံစာပေါ်မူတည်ပြီးဦးဖြိုးမင်းသိန်းဦးဆောင်တဲ့တိုင်းဆိုးရကိုပြင်းပြင်းထန်ထန်ဝေဖန်မှုတွေလုပ်ခဲ့သလိုအဲ့ဒီစင်းစစ်ချုပ်အစီရင်ခံစာကိုလည်းတခဲနဲ့အတည်ပြုခဲ့ကြပါတယ်။ဒီအတွက်ရန်ကုန်တိုင်းဆိုးရဟာပြည်သူ့ဘဏ္ဍာကျပ်ငွေဘီလီယံပေါင်းများစွာအကုန်ကျခံလုပ်မဲ့စီးပွားရေးလုပ်ငန်းကြီးတွေကိုငါတကောကောမလုပ်သင့်သလိုအဆိုးရဘက်ကကျပ်ငွေဘီလီယံယာနဲ့ချီနစ်နာနေတဲ့ကိစ္စတွေကိုလည်းတိတိကျကျတာဝန်ယူဖြေရှင်းရပါမယ်။ဒါရင်မကဒီကနေ့တက်ထိုင်အောက်ခြေမှာဖြစ်နေသေးတဲ့အကျင့်ပြက်ချဆမှုပြဿနာကိုလည်းအမတ်တွေနဲ့ပူးပေါင်းကင်တွယ်ဖြေရှင်းသင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစီစီအောင်မင်းရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကတနင်္လာနေ့မနေ့ဖက်စီစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ရပါမယ်။မတ်နန်းလောင်နဲ့ကိုငင်းချန်တို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတချို့မှာမိဘတွေအလုပ်လုပ်တဲ့ယုံကိုကလေးတွေခေါ်သွားတဲ့နေ့ရှိသလိုထိုင်းနိုင်ငံမှာလည်းကိုယ့်ရဲ့သားသမီးတွေလိုဖြစ်တဲ့အိမ်မွေသရိဆန်ခွေးလေးတွေကိုယုံကိုခေါ်လာတဲ့နေ့ပြုလုပ်ခဲ့ပါတယ်။အခုလိုအစီအစဉ်ကိုဘန်ကောက်မြို့က Digital ကြော်ညာအေဂျင်စီတစ်ခုကပြုလုပ်ခဲ့တာပါ။အိမ်မွေခွေးလေးတွေအနားမှာရှိတာဟာယုံပတ်ဝန်းကျင်ကိုတာယာစေပြီးတော့စိတ်ဖိစီးမှုတွေကိုလည်းရောကြစေတယ်လို့ WDM မြန်မာပိုင်းရှင်ဖြစ်သူကပြောပါတယ်။အခုလိုအိမ်မွေးခွေးကလေးတွေရုံးကိုခေါ်လာဖို့ကိစ္စကိုလွန်ခဲ့တဲ့၈နှစ်လောက်ကစတင်ခဲ့ပြီးရုံးချိန်အတိအကျမရှိတဲ့သူတို့ရုံးအတွက်တော့ဝန်ထမ်းမြဲစေတယ်လို့လည်းပြောပါတယ်။နိုင်ငံတကာပတ်ဝန်းကျင်နဲ့ပြည်သူ့ကျန်းမာရေးစားဆောင်ရေးသုတေသနစာတမ်းတစောင်းရဲ့အဆိုအရလည်းလူသားတွေရဲ့အကောင်ဆုံးမိတ်ဆွေဖြစ်တဲ့ခွေးကလေးတွေအလုံမှရှိနေတာဟာအကျိုးအများကြီးရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဒီသုတေသနထဲမှာလည်းအခုလိုခွေးကလေးတွေရှိတာဟာဓာတ်မတည့်တဲ့အန္တရာယ်နဲ့တရိတ်ဆန်ကကူးစက်တတ်တဲ့ရောဂါတွေဖြစ်နိုင်ခြင်းများတယ်လို့ဖော်ပြထားပါတယ်။တခြားကုမ္ပဏီတွေမှာလည်းအခုလိုခွေးခေါ်လာလို့ရတဲ့မူဝါဒရှိပေမဲ့ WDM ကုမ္ပဏီဟာဝန်ထမ်းပေါင်း200နီးပါးနဲ့ခွေးအကောင်20ရှိတဲ့အတွက်အကြီးဆုံးကုမ္ပဏီတစ်ခုဖြစ်ပါတယ
်။ဟုတ်ကဲ့ရုပ်နိုင်ငံမှာခေတ်စားနေတဲ့ဖန်တရားတွေဖန်မိုးပြန်လျှောက်လန်းတွေအကြောင်းပြောပြပါမယ်။ရုပ်နိုင်ငံတောင်ပိုင်းခွမ်းရှိကျောင်းကိုပိုင်အုပ်ချုပ်ခွင့်ဒေသကွေးလိန်မြို့မှာအရှေ့မီတာ400ရှိတဲ့ဖန်သားမျက်နှာပြင်နဲ့ဆောက်လုပ်ထားတဲ့ဂျိုးတရားတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီကြိုးတရဟာအကျယ်1.2မီတာရှိတဲ့အပြင်မီတာ100အမြင့်မှတိဆောက်ထားတာဖြစ်ပြီးရှောင်ရောင်းရေကန်ကိုလှမ်းမြင်နေရတာပါ။နောက်ထပ်ဖန်ကြိုးတရတစ်ခုကတော့288မီတာရှိတာဖြစ်ပြီးဂွမ်တောင်းပြည်နယ်ဖိုရှမ်းမြို့မှာတည်ရှိတာပါ။သူ ူကတော့ 3.6 မီတာအကျယ်ရှိပြီးအမြင့်မီတာ80မှာတည်ဆောက်ထားတာပါ။ဖန်သားပြင်ကိုနင်းလိုက်တဲ့အခါတိုင်းမှာကွဲသွားတဲ့ပုံပေါက်အောင်လှုပ်ထားတဲ့အတွက်ဒီကြိုးတရားပေါ်လမ်းလျှောက်တဲ့သူတွေထိတ်လန့်မှုကိုခံစားနိုင်မှာပါ။ဒီဖန်ကြိုးတရားကတော့ကျူကျန်းမြစ်ကိုဖြတ်သန်းတည်ဆောက်ထားတာဖြစ်ပြီးပတ်ဝန်းကျင်အလှအပတွေကြောင့်လာရောက်လည်ပတ်သူတွေအများကြီးရှိပါတယ်။အခုလိုပဲဖန်သားပြင်နဲ့တည်ဆောက်ထားတဲ့မိုးပြန်လျှောက်လမ်းတစ်ခုကိုတရုတ်ပြည်အနောက်တောင်ဘက်ခြုံကင်းမြို့နယ်ထဲမှာတွေ့ရမှာပါ။အမြင့် 918 မီတာတောင်စွန်းပေါ်မှာမြင်းခွာပုံစံတည်ဆောက်ထားတာဖြစ်ပြီးတော့ကြောက်ကမ်းပါဘက်ကိုထုတ်ပြီးတော့တည်ဆောက်ထားတာပါ။ကြောက်ကမ်းပါအစွန်းကနေထွက်နေတဲ့ဒီဖန်သားပြင်ဟာအလျား26မီတာကျော်ရှိပြီးကမ္ဘာအရှေ့ဆုံးအပြင်ဘက်ကိုထုတ်ပြီးဆောက်ထားတဲ့အဆောက်အုံဖြစ်ခဲ့မှုတာပါ။မနစ်ကစပြီးဖန်သားပြင်ကိုနင်းလိုက်တာနဲ့ကွဲသွားတဲ့ပုံစံပန်းတွေပွင့်လာတဲ့ပုံစံနဲ့ရေတွေထွက်လာပြီးငါးတွေရေကူးပြတဲ့ပုံစံစတဲ့အထူးပြုလုပ်ချက်၄-၅ခုလောက်ကိုထည့်သွင်းခဲ့ပြီးဧည့်သည်တွေအများကြီးလာရောက်ကြည့်ရှုဖို့ရည်ရွယ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံအနောက်ပိုင်းကအခ်ဖီဗွန်ဒီစ်မြို့ကလေးမှာကမ္ဘာပထမဦးဆုံးခြေတော်နှချောင်းနဲ့မြင်းပြိုင်ပွဲကျင်းပခဲ့ပါတယ်။ခြေတော်နှချောင်းနဲ့မြင်းဆိုတာကမြင်းကောင်းပုံစံတက်ထားတဲ့တုတ်ချောင်းကိုလူကမြင်းလို့စီးရတာပါ။အယောင်ဆုံးပုံစံဆုံးဝတ်ဆင်ထားတဲ့အမျိုးသမီးအမျိုးသားတွေဟာမြင်းပြိုင်ပွဲအလှစီပြပွဲလုပ်နေတယ်လို့ပြန်ကြတာပါမြင်းတွေလိုတန်းခုံပြိုင်ပွဲတွေပါဝင်တယ်လို့ဆင်နုံဝတ်ဆင်ထားတဲ့မြင်းစီသူတွေအလှပြစီတန်းလှည့်လည်တာမျိုးတွေလည်းပါဝင်ပါတယ်အခုလိုအားကစားနည်းကို2002ခုနှစ်ကဖင်လန်နိုင်ငံမှာတခစ်ပြန်လည်စံသစ်ခဲ့တာဖြစ်ပြီးအခုအချိန်မှာတော့ဝါသနာရှင်ပေါင်း1000နီးပါးလောက်ရှိနေပြီဖြစ်ပါတယ
်အားလုံးထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြတာပဲဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါရခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောတာရှင်တို့အနေနဲ့ VOA ကိုဝေဖန်အကြံပြုစာရေးသားပေးပို့ခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။အခု VOA American တန်ကမနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့41တူကနေပြန်လဲပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ဒုတိယချင်းမြောက်ထိပ်သီးဆင်နွေဘွက်ကိုဖြစ်နိုင်တဲ့မြန်အမြန်ဆုံးကျင်းပနိုင်အောင်စီစဉ်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့သဘောတူညီခဲ့ကြပါတယ်။ဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်သီးဆင်နွေဘွက်ကျင်းပမယ့်နေရာနဲ့နေ့ရက်ကိုရွေးချယ်ဖို့အတွက်ညှိနှိုင်းနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့စင်ကာပူမှာရရှိတည်ဆောက်နိုင်ခဲ့တဲ့ယုံကြည်မှုတွေဆက်ပြီးတိုးမြှင့်လာအောင်လုပ်ဖို့ဆန္ဒရှိတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ဆော်ဒီအာရေဗျသတင်းတောက်ဂျမယ်ကာရှိုဂျီဟာသူ့လက်ထပ်ဖို့အတွက်လိုအပ်တဲ့ဆွေးနွေးစာတမ်းတွေယူဖို့တူရကီနိုင်ငံအစ္စတန်ဘူကဆော်ဒီအာရေဗျကောင်စီရုံးကိုတောင်းရောက်ရမှာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံရတယ်လို့တူရကီအရာရှိတွေကပြောဆိုပါတယ်။ဆော်ဒီအရာရှိတွေကတော့ဒီသတင်းတောက်ကိုရက်တော်ကြာမတွေ့မြင်ခဲ့တယ်လို့ဒီဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးလို့ပြောပါတယ်။ဒီကိစ္စကိုဆက်ပြီးစုံစမ်းမှာဖြစ်ပြီးတင်းဝင်စုံစမ်းလို့ရတဲ့အချက်လက်တွေကိုကဘာကိုတင်ပြမယ်လို့တူရကီသမ္မတရီဆက်တေးယပ်အာဒူဝန်ကတနင်္ဂနွေနေ့မှာပဲပြောကြားလိုက်ပါတယ်။စိန့်မာတင်ကျွန်းကိုမြန်မာစုအဝက်ဘ်ဆိုက်ပေါ်ကမြေပုံပေါ်မှာမြန်မာပိုင်းဖြစ်နေတင်ပြထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်မှုတွေလုပ်ခဲ့တဲ့နောက်ပိုင်းမှာပြန်ပြီးဖယ်ရှားပေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မြန်မာစုအကဘင်္ဂလားဒေ့ရှ်မြေပုံကိုမှောင်ယွင်းဖော်ပြတာနဲ့ပတ်သက်ပြီးစနေနေ့ကဘင်္ဂလားဒေ့ရှ်စုအကမြန်မာတမန်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုအကြီးအကဲကိုမလျော်မကန်လှုံ့ဆော်နေဆိုတဲ့တန်တရားနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်နိုင်ငံကတနင်္ဂနွေနေ့မှာပဲပြောကြားလိုက်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချစ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ခုမနက်တည်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာတာယာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။
This program has come to you from the Voice of America, Washington.